Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ13ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ 1925 နဲ့30မီတိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။အနေခတဲ့ကင်းကြင်ကြပါစေကျွန်တော်တပေါင်းသားမှာရုရှားနဲ့တပီတော်တိုင်းတိုက်ခိုက်နေရပြီးခင်မီဒုံးကြီးကာကွယ်စနစ်လိုအပ်နေပါတယ်လို့နိုင်ငံတကာကိုယူကရိန်းတပ်ပရကတောင်းခံလိုက်ပါတယ်။ရုရှားဆိုအပ်ဟာယူကရိန်းနိုင်ငံမှာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့နိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International အဖွဲ့ကပြောပါတယ်။ဘူလတမ်ကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟာဒုတိယတက်တန်းဆက်တဲ့တာဝန်ယူဖို့စ조사မှာမဟုတ်ကြောင်းတနင်္လာနေ့ကကြေညာလိုက်ပါတယ်။အဲဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုအီတန်စင်နဲ့အတူတင်ပြကြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ဘက်ဝေါ်လီမြို့အဝင်ကစစ်တပ်နဲ့ရဲပူးပေါင်းတက်ဆွဲထားတဲ့ရဲစခန်းကိုကရင်မျိုးသားလူမျိုးရေးတက် KLA ကရင်မျိုးသားကာကွယ်ရေးတက် KNDO နဲ့ PDF ပြည်သူ့ကာကွယ်ရေးတက်ပူးပေါင်းတက်ဖွဲ့တွေဟာဒီကနေ့မနက်မှာတော့စခန်းတွင်းကိုဝင်ရောက်စီးနင်းခဲ့ပါတယ
်။ဝေါ်လီမှာလည်းတက်ဝင်ကြည့်ရပါရဲစခန်းကစစ်တပ်လက်နက်ကြီးတွေကြည့်တယ်လို့ကြည့်တာပေါ့နော်။အဲဒီတော့ရဲစခန်းဘက်ကတော့နေရောက်ကြတယ်လို့ကြည့်ရတယ်
ကရင်မျိုးသားစီယုံနိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဖရိုစောထော်နီပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူချင်းပြည်နယ်တွင်းကစစ်ရေးအခြေအနေနောက်ရခိုင်ပြည်လူမျိုးရေးပါတီနဲ့စစ်ကောင်စီတို့ရဲ့ညဉ့်ညံ့ရေးဆွေးနွေးပွဲစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့မအီတန့်စင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ယူကရိန်းရှေ့ပိုင်းမြို့စီဗီယာရိုဒိုနက်စ်မှာရုရှားနဲ့တမီတာတိုင်းတိုက်ခိုက်နေရပြီးကိမီဒုံးကြီးကာကွယ်ရေးစနစ်လိုအပ်နေပါတယ်လို့နိုင်ငံတကာကိုယူကရိန်းတပ်ပရဗိုလိုဒီမာဇယ်လန်စကီကတောင်းခံလိုက်ပါတယ်။ညစဉ်လွှင့်နေကြနောက်ဆုံးဗီဒီယိုသတင်းစကားမှာသူကအခုလိုပြောခဲ့တာဖြစ်ပြီးရုရှားရဲ့နီပရီရဲ့ဆိုင်ယာပါနိုင်ကတော့အပြောင်းလဲမရှိပါဘူးလို့ဆိုပါတယ်။စစ်ပွဲပြီးဖို့အဆင့်တူလက်နက်ကြီးတွေလိုပါတယ်လို့ဇယ်လန်စကီရဲ့အကြံပေးမခိုင်းလိုပေါ်တိုယက်ကတနင်္လာနေ့က Twitter လူမှုစာမျက်နှာမှာရေးထားပါတယ်။အမေရိကန်ကာဝေးဝန်ကြီး right austin ကနေဒိုထားတဲ့ချုပ်မှာအစည်းအဝေးကျင်းပဖို့ခေါ်နေပါလေ။ဒွန်ဘဒေသမှာတော့တိုက်ပွဲကပြင်းထန်နေပြီးနှစ်ဖက်အဆုံးရှုံးတွေလည်းများနေပါလေ။ရုရှားတပ်တွေကဂျော်နာမှာတေးချေတန်ရသူ4000ကျော်နိုင်တယ်လို့တမ်ဒဇယ်လန်စကီကခန့်မှန်းတော့ပါလေ။စီဗီယာဒိုနက်စ်မြို့တိုက်ပွဲကပြီးခဲ့တဲ့ရက်အတွင်းမှာဆက်လက်ပြင်းထန်နေခဲ့တယ်လို့ဗြိတိန်ကာဝေးဝန်ကြီးဌာနကတင်းလာလေးကပြောပါလေ။ရုရှားရဲ့မြေကူးစစ်ဆေးရေးဆင်နွှဲနိုင်စွမ်းရည်ဟာလာမယ့်လစစ်ပွဲတွေမှာအရေးကြီးဆုံးအချက်တွေတဲကတစ်ချက်ဖြစ်လာလိမ့်မယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကဆိုပါတယ်
။ဖရရှားဆွေရဟာယူကရိန်းနိုင်ငံမှာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့နိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International ကပြောပါတယ်။ရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံ Kharkiv မြို့မှာကျူးလွန်နေပြစ်မှုတွေတားမြစ်ထားတဲ့အတွဲလိုက်ကွဲဘုံအစုနဲ့တိမ်းကျုံပစ်တာတွေကြောင့်အရက်သားတွေရာနေချီတည်ဆုံရတာကိုထောက်ပြထားပါတယ်။အရေးသားနေတဲ့ရက်ွက်တွေကိုပြစ်မှတ်ချိန်ရွယ်တာမဟုတ်တဲ့ဒုံးကြီးတွေလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေကလည်းလူအများအများသိကြစေပြီးတော့စစ်ရာဇဝတ်မှုမြောက်တဲ့ဆိုပြီးတော့ Amnesty International ရဲ့အစီရင်ခံစာမှာဖော်ပြထားတာပါနိုင်ငံတကာသဘောတူညီချက်အရတားမြစ်ထားတဲ့ 9N210 နဲ့ 9N235 ဘုံတွဲတွေပြီးတော့ပြန့်ကျဲပေါက်ကွဲတဲ့မြင်းမြုပ်ဘုံတွေအကြိမ်အများကြီးအသုံးပြုခဲ့တဲ့ဆိုတာကိုတက်တီအထောက်ထားအများပြားတွေ့ရှိထားတယ်ဆိုပြီးတော့ NSD ကပြောတာပါလနဲ့ကြီးနဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုလုံးဝတွန်းဆုံမှုမရှိဘဲနဲ့နှစ်လကြာပြစ်လုခဲ့တာကြောင့်လူတသန်းခွဲနေထိုင်တဲ့ Kharkiv မြို့တော်တော်အထိနာခဲ့ရပါလေ။အရက်သား606ယောက်သေဆုံးပြီးတော့1248ယောက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့မြို့ရဲ့စစ်ဘက်ဆိုင်ရာစီမံအုပ်ချုပ်ရေးအဖွဲ့ကပြောပါလေ။ရုရှားနဲ့ယူကရိန်းဟာတွဲဖက်ဘုံတွဲမတုံးဖို့နိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးမထားကြပေမဲ့ဒီလိုရန်တမ်းပြီးတော့တိမ်ကျုံပစ်တဲ့လက်နက်တွေအသုံးမပြုရဆိုတာကတော့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေအရလိုက်နာဖို့လိုတဲ့အကြောင်း NSD ကထောက်ပြထားပါတယ်။ဒီယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်စတင်ကတည်းကရုရှားတွေကျူးလွန်တဲ့စစ်ရာဇဝတ်မှုပေါင်း12000ကျော်ပြီဆိုပြီးတော့လည်းယူကရိန်းကပြောပါတယ
်။ဘူလတ်တမ်ကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌမီရှယ်ဘက်ချလက်တာဒုတိယတက်တန်းဆက်လက်တာဝန်ယူဖို့စ조사မှာမဟုတ်ကြောင်းတနင်္လာနေ့ကကြေညာလိုက်ပါတယ်။
As I said earlier in the council chamber, I will not be seeking a second term after my mandate expires.
ဒီကနေ့စတင်တဲ့လူခွေကောင်စီရဲ့အချိန်90မြောက်ညီလာခံဟာသူ့ရဲ့နောက်ဆုံးအစည်းအဝေးဖြစ်တယ်လို့သူကပြောသွားခဲ့တာပါ။လူခွေကောင်စီမင်းကြီးနေရာဟာဖိအားများပြီးသူ့ရင်ကဥက္ကဋ္ဌတွေဟာလည်းတက်တန်းတစ်ခုထည့်ပို့ပြီးအများအပြားတော့ဆက်လက်တာဝန်ထမ်းဆောင်နေမှရှိခဲ့ကြပါဘူး။တရုတ်နိုင်ငံကဝီဂါလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးဥက္ကဋ္ဌမရှာဘက်လိုက်ဟာဖိအားပေးခံခဲ့ရပါတယ်။အာဖဂန်နစ္စတန်၊အီရန်၊နီကာရာဂွာ၊ဆူဒန်၊ဆီးရီးယား၊ယူကရိန်းနဲ့ဗနီဇွဲလားနိုင်ငံတွေလိုပဲမြန်မာနိုင်ငံဆိုင်ရာကိစ္စကိုဒီညလာကမှတရားဆွေးနွေးပွဲတရားဖြစ်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီနေ့ဖွင့်လာတဲ့အစည်းအဝေးမှာဥက္ကဋ္ဌမရှာဘက်လိုက်ကအဖွဲ့အစည်းကပြောကြားခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်ဖြစ်ပေါ်လာခဲ့တဲ့ကမ္ဘာလုံးဆိုင်ရာလူမှုလူခွင့်ရေးစီးပွားရေးနဲ့နိုင်ငံရေးကိရက်တွေကြီးမားလာတာကြောင့်လူသားပေါင်းများစွာဟာစာနာရိတ်ခါမလုံခြုံမှုနဲ့ရင်ဆိုင်နေရပြီးတိုင်းပြည်တွေကြားဖြစ်ပေါ်လာတဲ့မညီမျှမှုနဲ့ခွဲခြားဆက်ဆံမှုတို့ကိုကင်တွယ်ရပါမယ်လို့သူကပြောသွားခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံအကြီးအကဲကင်ဂျုံအွန်ကအာနာယကိုရီးယားအလို့သမားပါတီ WPK ရဲ့အစိမ့်မြင့်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ပါတီဖွဲ့စည်းပုံတိုးတက်အောင်လှုပ်ဆောင်ဖို့ဘူရိုကရေစီစနစ်နဲ့လုံခြုံဆောင်ရွက်ပုံတွေကနေပြောင်းပြစ်ဖို့တွေကိုဆွေးနွေးခဲ့ကြတယ်ဆိုပြီးတော့မြောက်ကိုရီးယားသတင်းဌာန KRD ကပြောပါတယ်။အာနာအလွဲသုံးစားလုပ်တဲ့အရာရှိတွေကိုအရေးယူဖို့သူ့ရဲ့ထိတ်တန့်အရာရှိတွေနဲ့ဆွေးနွေးသွားခဲ့တာပါ။ဖြစ်ရတဲ့ခုချင်းစီကိုတေချာရင်းညွှန်ပြောဆိုတာမျိုးရှိမရှိတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဒါမှလည်းနိုင်ငံမှာသူ့ရဲ့ထိန်းချုပ်မှုကိုအားကောင်းခိုင်မာစေပြီးတော့နိုင်ငံတွင်အခုလိုအကျက်တဲကြုံနေရချိန်မှာသူ့ရဲ့ဥဆောင်မှုနောက်မှာလူလူရှိနေစေဖို့လုပ်တာဖြစ်တဲ့စုပြော်သုံးသက်သူတွေကပြောပါလေ။ဒီစီစဉ်တွေကလည်းမြောက်ကိုရီးယားနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးနဲ့စီးပွားရေးကကဲတွေကိုဖြည့်ဆည်းရေးနိုင်ငံတွင်မှာပို့ပြီးတော့စီးလုံးဆောင်ရွက်ဖို့ကင်ဂျုံအုံးကရည်ရွယ်လှုပ်ဆောင်တာလည်းဖြစ်ပါလေ။မြောက်ကိုရီးယားမှာကိုဗစ်ကူးစက်ပြန့်နှံ့ပြီးတဲ့နောက်ကူးသန်းသွားလာမှုတွေတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်နိုင်ငံရဲ့ငွေကိုကလေးကအခြေအနေမကောင်းတဲ့စီးပွားရေးပို့ပြီးတော့ထိခိုက်နိုင်တယ်လို့အကဲခတ်တချို့ကသုံးသပ်ကြပါတယ်။အရင်သတင်းပတ်တုန်းကကျင်းပခဲ့တဲ့အလုသမားပါတီညီလာခံမှာတော့နိုင်ငံရဲ့ကက်ဘေးအန္တရာယ်ကအဆိုးဆုံးအချိန်ကိုကျော်ဖြတ်ပြီးသွားပြီဖြစ်တဲ့အကြောင်းပြောပါတယ်။ကက်ဘေးရောဂါထိန်းချုပ်ရေးမှာလိုအပ်ချက်တွေမကောင်းတဲ့လုပ်ရက်တွေကိုပြုပြင်ပြီးတော့နိုင်ငံရဲ့ရောဂါထိန်းချုပ်ရေးစွမ်းရည်မြင့်တက်အောင်ဆောင်ရွက်ကြဖို့လည်းကင်ဂျုံအုံကအမိန့်ပေးသွားပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဘိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်တနင်္လာနေ့ညပဲသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်အမေရိကန်ကာဝေးဝန်ကြီးတို့ဒီကမှာအမေရိကန်ကာဝေးဝန်ကြီး right Austin ဟာထိုင်းနိုင်ငံဝန်ကြီးချုပ် Prayut Chan-o-cha နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။အာရှဒေသတွင်းအပြိုင်မရှိတဲ့မဟာမိတ်ကွန်ရက်ခိုင်မာရေးကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ right Austin ရဲ့ခီးစဉ်ဟာအမေရိကန်နဲ့ထိုင်းနိုင်ငံရဲ့စီးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအကျယ်အဝန်းအနှက်ဆိုင်200လုံးမှာတိုးချဲ့ဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်လှမ်းဖြစ်တယ်လို့လည်းဆိုပါတယ်။ဝန်ကြီးချုပ်နဲ့မတွေ့ဆုံမီမှာအမေရိကန်ကာဝေးဝန်ကြီးဟာအမေရိကန်တပ်သားတွေကိုတနင်္လာနေ့ကတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။Right Austin ဟာစင်ကာပူကိုတွားရောက်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကိုခီးဆက်ခဲ့တာပါ။အမေရိကန်နိုင်ငံရဲ့ထိပ်တန်းတာဝန်တူဦးဖြစ်တဲ့ Derek Chollett ကလည်းထိုင်းနိုင်ငံအပါအဝင်အာရှနိုင်ငံတွေကိုခီးလှည့်နေခဲ့ပါတယ်။အာရှနိုင်ငံတွေရဲ့ထောက်ခံမှုကိုအမေရိကန်ကဖြတ်သိမ်းသွားခဲ့တယ်လို့တရုတ်ကာကွယ်ဝန်ကြီးကဂျွန်လ17ရက်နေ့စနေနေ့လိုမှာကျင်းပခဲ့တဲ့အာရှကာကွယ်ညီလာခံမှာတော့ဆွတ်ဆွဲသွားခဲ့ပါတယ်။
88မျိုးဆက်ကောင်းဆောင်ကိုဂျင်မီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်ဟောင်းကိုဖြိုးစီရတော်အပါအဝင်၄ယောက်ကိုနောက်ဆုံးအဆင့်တည်တံ့အတည်ပြုထားတာနဲ့ပတ်သက်လို့အာဆီယံလှည့်ကျဥက္ကဋ္ဌစီမှာရှင်းလင်းချက်ပေးပို့လိုက်တဲ့အကြောင်းမြန်မာစစ်ကောင်စီက VOA ကိုပြောပါလေ
။ကျွန်တော်အနေနဲ့ကတော့ဒီတည်တံ့ချမှတ်မှုနဲ့ပတ်သက်ပြီးကျွန်တော်သတင်းစာရှင်ဟိုသတင်းစာရှင်ဘောကတချို့ဆိုမီဒီယာလည်းပြောပြတာဖြစ်တယ်။သူတို့ရဲ့ကြီးလွန်ခဲ့တဲ့ပြစ်မှုတွေရတောင်းရရတာဖြစ်တယ်။အဲဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့လည်းသူတို့ပြည့်မှုခဲ့တဲ့ဆောင်ရွက်ခဲ့တဲ့ပြည့်မှုတွေအဲသူတို့ဒလန်လို့ဆွဆဲပြီးတတ်ဆတ်ခဲ့တဲ့လူကြီးစီစဉ်ခဲ့တဲ့ဟာတွေလက်နက်ခဲယမ်းတွေပံ့ပိုးပေးခဲ့မှုတွေဟာနဲ့ပတ်သက်ပြီးအထောက်အထားတွေပေါ့နော်ထောက်ထားတွေပြည်ပညာထောက်ထားတွေကိုကျွန်တော်တို့ကမ္ဘောဒီးယားဝန်ကြီးချုပ်စီကိုဒါ17ရက်နေ့စနေနေ့ပေါ့နော်17ရက်နေ့ညကကျွန်တော်တို့ဒါအဆုံးနေပေးလိုက်ပါပဲ
အတိုက်ခံတွေကိုတည်တံစီမှုပြင်ဆင်နေရကိုပြန်စင်းစားဖို့အာဆီယံဥက္ကဋ္ဌကမ်ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတောင်းဆိုခဲ့ပါလေ။ဒီတည်တံအမိန့်ချထားတာကိုလက်တွေ့လှုပ်ဆောင်မယ်ဆိုရင်တော့နိုင်ငံတကာမှာကြေကြေပြတ်ပြတ်ဆန့်ကျင်တုံ့ပြန်မှုတွေဖြစ်ပေါ်လိမ့်မယ်ဆိုပြီးတော့လေဝန်ကြီးချုပ်ဟွန်ဆန်ကထောက်ပြထားခဲ့ပါလေ။အလားတူပဲတရုတ်နိုင်ငံကကိုချီမီနဲ့ကိုဖြိုးစီယာတို့ရောအမှုကိစ္စအတွက်ချောင်းဝင်ပြောဆိုတာမျိုးရှိရဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့တော့သူ့အနေနဲ့သိရှိထားခြင်းမရှိတဲ့အကြောင်းဗိုလ်ချုပ်ဆောင်မင်းထွန်းကတုံ့ပြန်ခဲ့ပါလေ။ကိုဂျီမီနဲ့ကိုဖြိုးစရာတော့အပါဝင်စစ်အာဏာရှင်စက်ကြီးလှုပ်ဆောင်သူတွေကိုတည်တံစီရင်ဖို့စီစဉ်နေဆိုတဲ့ကိစ္စဟာစစ်ကောင်စီရဲ့လူခွေးရည်နဲ့တရားဥပဒေစိုးမိုးရေးပေါ်မှာဂရုမစိုက်ဘူးဆိုတာကိုထောက်ခံပြထပ်မံပြသလိုက်တာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကလည်း Twitter လုံးမှုကွေရမှာရေးသားခဲ့ပါလိမ့
်။နိုင်ငံတော်တမင်ကဒေါအောင်ဆန်းစုကြည်နဲ့သဗ္ဗဥဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အာဂရီလိုက်စားမှုတွေတဲကရဟယင်၅ရန်နာဝယ်ယူတာနဲ့သက်ဆိုင်တဲ့အမှုကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာစစ်ဆေးခဲ့ပြီးဒေါအောင်ဆန်းစုကြည်ကဦးဝင်းမြင့်မှာကျမ်းမာရေးကောင်းမွန်ကြတယ်လို့သိရပါတယ်။ဒေါအောင်ဆန်းစုကြည်ကပြည်သူတွေကိုနေ့စဉ်မြစ်တပို့တာပေးနေတယ်လို့ပြည်သူတွေတဦးနဲ့တူဖေးမှကူညီလောက်ကင်ကြဖို့တိုက်တွန်းလိုက်တဲ့အကြောင်းတရားရုံးနဲ့နှိဆက်သူတွေကပြောကြပါတယ်။ NLD အစိုးရလက်ထက်မှာရဟယင်၅ရန်နာဝယ်ယူတာနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့လူကပြောင်ဝင်ကြီးဒေါက်တာဝင်းမြတ်အေးတို့အပေါ်အာဂရိလိုက်စားမှု၅မှုနဲ့တရားစွဲဆိုခဲ့တာပါ။အဲ့ဒီအမှုတဲကအမှုနှမှုကတော့အချိန်ပြည့်အောင်မစည်းတဲ့အတွက်နိုင်ငံတော်ကနှစ်လာလဲဆိုပြီးဆွဲဆိုထားတာကတမှုရဟယင်ကိုစစ်ဆေးပြုပြင်တာနဲ့ပြက်ခဲ့ရင်ပြင်ဆင်မှုချိုးတင်ငွေပေးထားတာတွေအတွက်နိုင်ငံတော်ကနှစ်လာလဲဆိုတာကတမှုလို့ဖြစ်ကြပါတယ်ဒီကနေ့စစ်ဆေးရမှာတရားလိုဥအောင်ခန့်ကိုနဲ့ဦးစိမ့်မင်းဟိန်းတို့ကိုနှစ်ဖက်ရှိနေတွေကအပြန်အလှန်စစ်ဆေးခဲ့ကြပါတယ်
မြန်မာနိုင်ငံမှာလူသက်တွေကိုတန်ဖိုးထားကြဖို့နဲ့ဘာသာရေးအဆောက်အုံတွေဆေးရုံတွေကျောင်းတွေကိုအလေးမြတ်ထားပြီးတော့ထိပါဆော်ကားစရာတွေမလုပ်ကြဖို့ခရီးရန်ဖုံးတော်ကြီးတွေကတောင်းဆိုသွားပါသေးလူကုန်တိုက်ခါနဲ့ဘဝတစ်ခုဖြစ်တည်နိုင်ခွင့်ကဘာနဲ့မှအထူးကမခံနိုင်ဘူးဆိုပြီးတော့ဂျွန်လ7ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာနိုင်ငံကက်သလစ်ဖုံးတော်ကြီးများအဖွဲ့ချုပ်ညီလာခံ CBCM ကြီးညာချက်မှာဖော်ပြထားပါသေးညီလာခံကိုဂျွန်လ9ရက်နေ့ကနေ10ရက်နေ့ထိကျင်းပခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ် CBCM ဥက္ကဋ္ဌကိုင်းကျုပ်ဖုံးတော်ကြီးချားစ်မန်ဘိုလည်းဒီကြေညာချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ရှင
်2022ခုနှစ်ဇွန်လ13ရက်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့မတ်ဤတန့်စင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ဝေါ်လီမြို့ရဲ့အဝင်ကစစ်တပ်နဲ့ရဲပူးပေါင်းတပ်ဆွဲထားတဲ့ရဲစခန်းကို KNLA ကရင်အမျိုးသားလူမျိုးရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူပေါင်းတပ်ဖွဲ့တွေကဒီကနေ့မနက်ပိုင်းမှာစခန်းကိုဝင်ရောက်စီးနှင်ခဲ့ပါတယ်။ဒီလိုစခန်းကိုဝင်ရောက်စီးနှင်ရမှာတော့အဲ့ဒီစခန်းကစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်3ဦးကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစခန်းထဲမှာဖမ်းထားတဲ့ CDM ရဲ3ဦးကိုလည်းကယ်ထုတ်လာနိုင်တယ်လို့ဆိုပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ဝလီမြို့ဝင်ကစစ်တပ်နဲ့ရဲပူးပေါင်းတပ်ဆွဲထားတဲ့ရဲစခန်းကို KNLA ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကဇွန်လ13ရက်နေ့မနေ့အစောပိုင်းမှာပဲဝင်ရောက်စီးနင်းခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဝလီမျိုးပေါ်မှာပဲတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရဲတပ်ဖွဲ့ဝင်3ဦးကိုအရှင်ဖမ်းမိခဲ့တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ်။
ဟုတ်ကဲ့အဲ့တော့တင်းပြတော့ဥပမာလေးဒီမနေ့ပိုင်းမှာတင်းဟိုစကန်တိတ်နေရတယ်အဲ့လိုပဲဝေါ်လီမှာလေဝင်ကြည့်ရပါရဲစခန်းမှာစစ်တပ်လက်နက်ကြီးတော့ပြစ်တယ်တော့ပြစ်တာပေါ့နော်အဲ့ဟိုရဲစခန်းပဲကျတော့နေရောက်ကြတယ်လို့ပြီးရအောင်အော်ရှင်ဖမ်းမိတာတော့၃ရောင်ဖမ်းမိတယ်လို့ပြောတယ
်နှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဝလီရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့ CDN ရဲတပ်ဖွဲ့ဝင်၃ဦးကိုလည်းကယ်ထုတ်လာခဲ့တယ်လို့လည်းပြောပါတယ
်သူတို့ကလုန်းကြီးရဲ့ဖန်သားရယ်ပါမသိဘူးလေအဲ့မှာဖန်သားတော့ရှိတယ်ဖန်သားတော့အဲ့မှာသူတက်တော့ချစ်တော့အဲ့မှာစခန်းကျသွားတော့သူတို့အဲ့ဒီသူတို့ဆောက်ကိုပြန်တော့ခေါ်ထုတ်ပ
ါစစ်ကောင်စီတက်တည်နဲ့ရဲတပ်ဖွဲ့ဝင်တွေစခန်းချထားတဲ့ဝလီမြို့ဝင်ကရဲစခန်းကုန်းကိုတိတ်ပိုက်ခဲ့ရမှာလက်နက်ခဲယမ်းများတိမ့်စီရမိတယ်လို့လည်း KNU ဘက်ကပြောပါတယ်ဝလီရဲစခန်းစီးနှင်းခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး KNLA ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့မေလ16ရက်နေ့တုန်းကလည်းစ စစ်တပ်ကနှစ်ပေါင်း30ကျော်အခိုင်အမာတက်ဆွဲထားတဲ့ဒေဘောဘောစစ်ခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့မလ၂၁ရက်နေ့ကလည်းစစ်ကောင်စီရဲ့နေကြားခံစစ်ခန်းတစ်ခုဖြစ်တဲ့မော်ခိစခန်းကိုKNL နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့တာပါအခုလိုမျိုးသိမ်းပိုက်မှုတွေအတွင်းKNU ဘက်ကထိခိုက်မှုတွေလည်းရှိတယ်လို့စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်အတော်များများသိဆုံးခဲ့ပြီးအရှင်းဖမ ဒီနေ့ကတော့ဒီလန်ချမမှုတဲ့ပတ်သက်ပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေမကြာခဏလုပ်ခဲ့ပြီးလက်နက်ကြီးတွေနဲ့ရွာတွေဘက်ကိုပစ်ခတ်မှုတွေလုပ်ခဲ့တာကြောင့်ဒေသခံကြေးရွာတွေကဒုက္ခသည်တုံးတုံးလုံးဟာနေရာရင်းကိုဆုံးခွာပြီးချောက်လန်နီးပါးကြားတဲ့အထိတောင်ရင်းမြစ်တစ်ဘေးနဲ့တောတောင်တွေထ
င်းခဲ့တဲ့သတင်းမအေးအေးမှတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကစီးရဲအခြေအနေသတင်းတွေကိုတင်ဆက်ပေးကြပါမယ်ချင်းပြည်နယ်ကံပတ်လက်မြို့နယ်တွင်မှဂျွန်လ9ရက်နေ့ကနေဒီကနေ့23ရက်နေ့အထိချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ကနေသိမ်းပိုက်ထားတဲ့ကံပတ်လက် CDF တပ်ရင်းနှစ်စခန်းတည်ရှိတဲ့ဘတ်ကော့ဆိုတဲ့ဒီစခန်းနဲ့ကံပတ်လက်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ CDF တာဝန်ရှိသူတွေနဲ့စစ်ကောင်စီဘက်ကပြောပါတယ်အလားတူပဲသခိုင်းတိုင်းကလေးမြို့ပေါ်မှာလည်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်ဒီကြောင်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဲ့ရင်ချင်းနိုင်ကပြောပြပေးပါမယ်ရှင်
ချင်းပြည်နယ်ကံပက်လက်မြို့နယ်အတွင်းမှာဂျွန်လ9ရက်နေ့ကနေမနေ့ကအထိတိုက်ပွဲတွေဖြစ်ပွားနေပါတယ်အထူးသဖြင့်စစ်ကောင်စီတပ်ကနေတင်းဆဲထားတဲ့ CDF တပ်ရင်းနှစ်စခန်းတည်နေရာဗာကော့အောက်ချင်းငတ်ဌာနချုပ်နဲ့ကံပက်လက်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကိုတိုက်ခိုက်ခဲ့တယ်လို့ကံပက်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးက VOE ကိုပြောပါတယ
်ကျွန်တော်9ရက်ကနေစတယ်ပေါ့တိုက်ပွဲက10ရက်အထိပေါ့မနေ့ကကျွန်တော်7နာရီကနေညနေ9နာရီအထိအနေကုန်ကြီးပါပေါ့ဒီကမ္မကြီးတွင်းမှုရှိတယ်ပေါ့အဲ့မှာစတော့ကျွန်တော်တို့တရင်ဟိဝကောက်တရင်ဒီကမ္မသဆွဲထားတဲ့စစ်ကောင်စီတပ်တွေကိုကျွန်တော်တို့ဝိုင်းဝန်းပြီးမှကျွန်တော်တို့ပြစ်ခတ်တယ်ကျွန်တော်တို့ရဲ့စခန်းကိုမြေရှုပ်ဖြစ်စည်းကြတယ်ပေါ့လေနောက်ပိုင်းမှာတရင်ဟိစခန်းကနေထွက်လာကြပြီးမှကျွန်တော်တို့ရှိတဲ့နေရာတွေကိုဆက်ပြီးမှစစ်ကြောင်းထိုးစစ်ဆင်နေပေါ့ထိုးစစ်ဆင်တဲ့အခါမှာကျွန်တော်ဖက်ကခုခံတိုက်ခိုက်တော့အဲ့တိုက်ပွဲမှာဆက်တူထက်မနေတဲ့အကြီးအကျယ်နဲ့တည်ဆုံမှုရှိမလို့ကျွန်တော်တို့ခံမရရပြအဲ့ဒီအရာနဲ့တစ်ဆက်သေးမှာပဲကျွန်တော်တို့ကမ်ပလက်မျိုးမှာစုံယုံမှာပတ်ဆွဲထားတဲ့ဟာတွေကိုကျွန်တော်တို့ဝင်ရောက်ကြည့်ခတ်တယ်ပေါ့အဲ့မှာ၅ဦးထက်မနည်းဒီဆုံးပြီးတော့တန်ရာရရှိသူတွေများမယ်လို့ကျွန်တော်တို့ခံမရပါတယ်
ကြီးခဲ့တဲ့ဂျွန်လ10ရက်နေ့တုန်းက CDF တပ်ရင်းနှစ်စခန်းတည်နေရာဗာကော့ဌာနချုပ်နဲ့ YDF စခန်းကိုစစ်ကောင်စီတပ်တွေကနေအင်အားအလုံးရင်းနဲ့ထိုးစစ်ဆင်ပြီးသိမ်းပိုက်ခဲ့ပါတယ်လက်ရှိလက်လွတ်လိုက်ရတဲ့စခန်းတစ်ခုကိုပြန်ရရှိဖို့တိုက်ပွဲဝင်နေစေပဲလို့ကံပက်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ
်ကျွန်တော်တို့ YDF ဆိုတဲ့တယူဖို့စီစခန်းရဲ့ကျွန်တော်တို့ရဲ့တရင်ဟစ်စခန်းရဲ့အဲ့တော့ကျွန်တော်တို့အခုချိန်ထိပြန်လဲတင်းပိုက်တာတို့မျိုးတော့မရှိသေးဘူးဗျကျွန်တော်တို့ဖိလစ်ပီးမှာတိုက်ပွဲပြင်းထန်လာနိုင်ပွဲရှိရဲ့
ကံပက်လက်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်။ကံပက်လက်မှာတော့ဖြစ်ခဲ့တာဖရဲနေမှာတော့ရင်ရှိတယ်။မြို့ရဲ့မြောက်ဖက်မှာဖြစ်ခဲ့တာရှိတယ်။လုံချုံကြီးတပ်ဖွဲ့တွေအကြမ်းဖက်50လောက်ကဖြစ်တာရှိတယ်။အဲဒီမှာတော့ဒီဟာဖုံးသီးတွေရဲ့ခြေတွေရဲ့ PND ရန်တောင်းတွေရဲ့မိခဲ့တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။နောက်တစ်ခုကတော့စနေရက်နေ့မှာတခါရှိတော့စနေရက်နေ့မှာတော့ကံပက်လက်မှာရှိတဲ့ဖီယိုယုံမှာလုံချုံရေးယူနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုလာပစ်တာရှိတယ်ဒီဘက်ကတော့ထိလိုက်တာရတော့မရှိဘူးဘက်ကတော့အဲလိုတနတ်တလက်ရရှိတာရှိတယ
် CDF ကံပက်လက်အပါအဝင်မဟာမိတ်တွေဖြစ်တဲ့ The Youth Force PDF ညောင်ရန် SOR PDF တိုင်ရင်းနှစ် YRPA တို့ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားနေတာပါဒီလိုရက်ရှည်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်ရွာတွေဖြစ်တဲ့ဖန်ပုံရဲလောင်ပန်းကြော့တော်ဖားပြိုင်စတဲ့ရွာသား900နီးပါးစစ်ပေးတိမ်းရှောင်နေရပြီးအခုထက်ထိနေရက်မပြောင်းနိုင်သေးဘူးလို့စစ်ရှောင်အကူအညီပေးအဖွဲ့ဝင်တဦးက VOE ကိုပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ရွာလေးရွာကရွာသားတွေပါဝင်စစ်ကောင်စီစစ်စင်ရေးလမ်းကြောင်းတစ်လျှောက်မှာရှိတဲ့ကျေးရွာ9ရွာကပြည်သူ 2,000 ခန့်ဟာလဲစစ်ပေးတိမ်းရှောင်နေကြရပါတယ်လုံချုံရေးအခြေအနေအရဒီစစ်ပေးရှောင်တွေကိုအကူအညီပေးဖို့ခက်ခဲနေတယ်လို့စစ်ရှောင်ကူညီရေးအဖွဲ့တွေကပြောပါတယ်အလားတူချင်းပြည်နယ်နဲ့ကပ်နေတဲ့သခိုင်းတိုင်းကလေးမြို့ပေါ် တာဟန်ရက်ကွက်မှာလဲဂျွန်လ12ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကြီးကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ကလေးမျိုးကန်တအူးက VOE ကိုပြောပါတယ
်။မင်းညားကတာဟန်မှာတိုက်ပွဲဖြစ်တယ်ဆိုရင်လက်နက်ကြီး12နာရီလောက်ကနေ2နာရီလောက်အထိထင်တယ်လက်နက်ကြီး10ချက်ထက်မနည်းဖြစ်တယ်လူငယ်ရက်ကွက်တွေတဲ့အိမ်တလုံးထိတယ်လူထိတာတော့မကြသေးဘူး
လက်ရှိကလေးမျိုးနယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီတပ်တွေကနေဟုံးမလင်းမျိုးနယ်ဘက်ကိုထိုးစစ်ဆင်နေတယ်လို့ဒေသခံတွေကဆိုပါတယ်ပြည်ခဲ့တဲ့မေလကကလေးမျိုးနယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေအတွင်းမှာအနည်းဆုံးကျေးရွာ၉ရွာမိရှုခံရပြီးအိမ်ခြေ2000ခန့်မိလောင်ကျွမ်းခဲ့ရပါတယ်လက်ရှိမိရှုခံရတဲ့ရှာဖိုးရွာဒိုးနယ်ရွာအရှိစီးရွာဘက်မှာစစ်ကောင်စီစစ်ကြောင်းတွေမရှိတော့လို့ရွာကန်တချို့နေရက်ပြန်ကြတာရှိပေမဲ့အများစုကမပြန်နိုင်ကြသေးဘူးလို့စစ်ပေးဆောင်ကူညီရေးအဖွဲ့တွေကပြောပါတယ်ရှင်
။ကံပတ်လက်နဲ့ကလေးမျိုးဘက်ကစီရေးအခြေအနေမတ်အင်ဂျင်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲ။ပလောဝဘက်ကအခြေအနေကိုလည်းတင်ပြပေးကြပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်ကမြို့ပေါ်လုံခြုံရေးကိုတိုးမြှင့်ထားသလိုဒေသခံပြည်သူတွေကိုဖမ်းဆီးစစ်ဆေးတာကပိုများလာတယ်လို့ပလောဝဒေသခံတွေကပြောပါတယ်။ဒီလအစောပိုင်းတုန်းကလည်းပလောဝမြို့ပေါ်ကယာအိမ်မှုတအုပ်နဲ့အရက်သားတအုပ်ကိုစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားပြီးတော့အခုချိန်ထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ပြီးခဲ့တဲ့မေလအကုန်ပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့ပလောဝမြို့နယ်မှာဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေပြီးမြို့ပေါ်မှာလည်းလုံခြုံရေးတွေတိုးမြင့်ထားတယ်လို့ပလောဝဒေသခံတွေကပြောပါတယ်။ဒီလအစောပိုင်းကပလောဝမြို့ပေါ်ကယာယီမှုတူဦးနဲ့ဒေသခံတူဦးဖမ်းဆီးခံထားသလိုမြို့ပေါ်မှာလည်းအရင်ကထက်အစစ်ဆေးတွေများနေတာကြောင့်စိုးရိမ်နေရတယ်လို့ပလောဝဒေသခံတူကပြောပါတယ
်ပလောဝဒေသခံကတော့နှစ်ယောက်လောက်အဆင်ဆင်ရပေါ့ယာယီမှုကြောင့်နဲ့ယာယီမှုကြောင့်နဲ့ပေါ့အရက်တက်ရပေါ့သူတို့ရှင်နေထိမှာကတော့ကျွန်တော်မျိုးလည်းနေတိုင်းအစ်စင်နေပါလေစိုက်တယ်ရေးတွေလည်းတောင်းနေမျိုးထိမှာစစ်တက်တယ်အဲ့လိုတောင်းနေတော့ကျွန်တော်မျိုးခံတာကရှောင်းနေရတာပေါ့ဘယ်သူဖဲဆင်သွားမလဲဘယ်သူဒီပိုင်းကိုတွားလဲကျွန်တော်နေပြင်းနေလဲအဲ့လိုစဉ်းနေနေပဲရှောင်းလည်းနေရတာပေါ့
ဖန်စီခံထားရတဲ့အထဲမှာပလဝမြို့နယ်ပလုတ်တောင်ရက်ကွက်ကအသက်58နှစ်အရွယ်ဦးမြင့်ကျော်လည်းပါဝင်ပြီးအဖမ်းခံရတဲ့နေ့ကလေးကအခုချိန်ထိအဆက်အသွယ်မရသေးတာကြောင့်စိတ်ပူနေရတယ်လို့သမီးဖြစ်သူကပြောပါတယ
်။ဟိုဖမ်းသွားတာကတော့ဒီ၄ရက်နေရပေါ့နော်၄ရက်နေရနေပြီးတော့ဟိုစနေနေ့ညနေ9:00လောက်မှလာပြီးတော့ဖမ်းသွားတာချင်းအဖမ်းသွားတယ်ညနေ9:00လောက်မှလာဖမ်းတဲ့ခါမှာတော့အဖေကတော့သူတို့ကဟိုဘလိုအကြောင်းနဲ့လာဖမ်းနေဆိုတော့ညီမတို့လည်းမသိဘူး။ဟိုအဖေကိုသူတို့ခေါ်သွားတဲ့နေ့ကနေစပြီးတော့ဒီနေ့အချိန်ထိအဖေရဲ့အစအနကိုလည်းမရဘူး။အဖေဘလိုနေလဲဆိုတာလည်းညီမတို့မသိဘူး။အဖေကိုဘယ်မှာထားလဲဆိုတာလည်းညီမလည်းမသိ။ညီမတို့လည်းဒီနေ့အချိန်ထိမသိရသေးဘူးရှင့
်။ဖမ်းဆီးခံထားတဲ့ဦးမြင့်ကျော်ဟာတောင်ရလုပ်ငန်းလုပ်ကင်သူတူဖြစ်ပြီးတော့ကျမ်းမာရေးမကောင်းလို့အိမ်မှာနားနေတဲ့အချိန်စစ်တပ်ကလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်။သူ့ကိုဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာမသိရပေမဲ့လည်းသူကျမ်းမာရေးအတွက်စိုးရိမ်နေရတယ်လို့ဖန်စီခံရသူရဲ့တမိဖြစ်သူကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့ဒီဒေတာမှာပုံမှန်လုံရိုးလုံဆင်တိုင်းဆောင်ရွက်နေခြင်းသာဖြစ်ကြောင်းအခုလိုတုံ့ပြန်ပါတယ
်ဘလပဘက်မှာတော့ကျွန်တော်တို့ကဒီကလရန်မြစ်စီမံကိန်းလှုပ်ဆောင်နေရရှိတယ်ကလရန်မြစ်စီမံကိန်းလှုပ်ဆောင်တဲ့နေရာမှာယခင်တော့အဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါနှောက်ယှက်မှုတွေဟန်တာမှုတွေရှိခဲ့တာတွေရှိတယ်အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါဆက်လက်လှုပ်ဆောင်နေရလည်းရှိပါတယ်ဗျာအိမ်မှာတော့ဆက်လက်လုပ်ဆောင်နေရရှိတဲ့အတွက်တချို့နေရာတွေမှာတော့ကျွန်တော်တို့အနေနဲ့ပောက်ကွဲစေတတ်တဲ့ခဲရန်တွေလက်နက်တွေဒါတွေစစ်ဆေးခြင်းကတော့ပုံမှန်ပြုလုပ်နေတဲ့လုပ်ငန်းတွေပဲဖြစ်ပါတယ်။ကိုယ်ပီဆောင်ရွက်တာလည်းမရှိ၊ရော့ပီဆောင်ရွက်တာလည်းမရှိပါဘူး
။ပြီးခဲ့တဲ့မေလကုန်ပိုင်းလောက်ကပလဝမျိုးနယ်အတွင်းကအပေါင်းသာကြီးရွာမှာရခိုင်လက်နက်ကိုင်အေတပ်ဖွဲ့နဲ့မြန်မာစစ်တပ်အကြာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လက်ရှိမှာလဲစီရေးတင်းမာနေတယ်လို့ဒေသခံတွေကပြောပါတယ်စီရေးတင်းမာနေတဲ့ပလဝဘက်မှာအသွာအလာကန့်သက်ခံထားရတာကြောင့်ဒေသခံတွေအနေနဲ့စားဝတ်နေရေးအခက်ကြုံနေရတယ်လို့ဘယ်အချိန်တိုက်ပွဲဖြစ်လာမလဲဆိုပြီးစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့နှစ်တွေကလည်းပလဝဘက်မှာရခိုင်အေလက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတယ်လို့တေဆုံးဒဏ်ရာရသူတွေလည်းအများအပြားရှိခဲ့ပါတယ်ခင်ဗျာ
ချင်းပြည်နယ်ဘက်ကစီးရီအခြေအနေကိုငြင်းငြမ်းပြောပြပေးကြတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်မှာငြင်းချမ်းရေးဆွေးနွေးနေတဲ့အကြောင်းသတင်းနဲ့ဆက်ပြီးတင်ဆက်ပေးကြပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒီကနေ့မနက်ပိုင်းနေပြည်တော်မှာဆွေးနွေးရမှာတော့ ALP လို့ခေါ်တဲ့ရခိုင်ပြည်လူမျိုးရေးပါတီဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအားလုံးပါဝင်လာစေရင်းနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ဖွံ့ဖြိုးရေးအတွက်တည်ငြိမ်အေးချမ်းမှုလိုအပ်ပြီးတော့ဒီအတွက်ဆွေးနွေးညှိနှိုင်းမှုလိုအပ်ကြောင်းလည်း ALP ဘက်ကပြောခဲ့ပါတယ်ရန်ကုန်ကလာတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲသတင်းကိုစောဝင်းလှိုင်ပြောပြပေးပါရှင်
စစ်ကောင်စီဥက္ကဋ္ဌကဖိတ်ခေါ်ထားတဲ့ငင်းညာရေးဆွေးနွေးပွဲကိုတိုင်းဒေသနဲ့ကိုင်အဖွဲ့ဆယ်ဝက်တက်ရောက်ဖို့စီရင်ပေးထားတာမှာဒီကနေ့ရခိုင်လူမျိုးရေးပါတီ ALP က6ဖွဲ့မြောက်အဖြစ်ဆွေးနွေးခဲ့ပါတယ်။ဒီဥက္ကဋ္ဌဒေါ်စောမြရာဇာလင်းဦးဆောင်တဲ့ ALP ကိုယ်စားလှယ်အဖွဲ့ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒီကနေ့မနေ့ကတနာရီကြာလောက်ဆွေးနွေးခဲ့ကြတာပါ။ ALP ကအဓိကပြည်ထောင်စုရေးနဲ့ရခိုင်ပြည်နယ်အရေးကိုဆွေးနွေးခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဗိုလ်ချုပ်ခိုင်စိုးမြကအခုလိုပြောပါတယ်။
ဒီလိုမျိုးအရင်ကတော့ကစိတ်မလေးဖြစ်ပြီးဒီလိုမျိုးကိုဘယ်လိုတိဆောက်ကြမလဲ။ယင်းချင်းကဥပမာအားဖြင့်ယင်းချင်းရေကိုမပါဝင်တဲ့လူတွေရှိနေရတယ်။အဲ့ဒီလူတွေပါဝင်လာအောင်ဘယ်လိုလုပ်ကြမလဲ။အဲ့ဒီပုံမှာစိတ်ချရမယ်၊စိတ်ခံရမယ်ဆိုတဲ့သဖို့ထားပေါ့။အကုန်လုံးပါဝင်လာနေအောင်ရှင်းလင်းပြအောင်ကျွန်တော်တို့ဆွေးနွေးရမယ်ဆိုတဲ့အပိုင်ပဲ။အဲနောက်တစ်ပိုက်ကတော့ရခိုင်ပြည်နယ်အရင်နဲ့ပတ်သက်တဲ့ကတော့ကစိတ်ပြည်နယ်ဥပမာဒီမိချင်းကဖုန်းဖုန်းတိုးတက်မှုနောက်ကျနေတဲ့အပိုင်အဲ့ဒီဖုန်းဖုန်းတိုးတက်မှုကိုအရင်စိတ်ကြည့်ရင်ဒီမိချင်းကလောက်ချုပ်ပေးဖို့ဆိုတဲ့အပိုင်ပေါ့
။ဖွံ့ဖြိုးရေးကိုအကောင့်ထဲဖော်ရမှာနေမြေတည်ငြိမ်အေးချမ်းမှုရှိဖို့လိုအပ်တာကြောင့်တည်ငြိမ်အေးချမ်းရေးအတွက်ညှိနှိုင်းဆွေးနွေးတာနဲ့ဖွံ့ဖြိုးရေးလုပ်ငန်းဆောင်ရွက်တာကိုတပြိုင်တည်းလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်
။ဒီခေတ်ကြီးကဒီနည်းလက်ရှိတည်ငြိမ်ရဘူး။တည်ငြိမ်ရတဲ့ခေတ်ကြီးဖွံ့ဖြိုးတိုးတက်မှုကိုလုပ်ဖို့ဆိုတော့ကျွန်တော်တို့အခက်အခဲတွေလေးလေးရှိတယ်။ရှိနေတယ်လေအဲ့ဒီအခက်အခဲကိုကျွန်တော်တို့အဖြေရှာကြတယ်။ကျွန်တော်တို့ရဲ့တူတူရှာတဲ့အပိုက်ကိုလေ့ကျင့်တဲ့အပိုက်တွေရှိကြတယ်။အဲ့ဒီဥစ္စာကိုဖြေရှာပြီးတဲ့စကားမပြောပြတဲ့အခြေကိုရှာလို့ရမှာမဟုတ်ဘူး။ကျွန်တော်တို့ကပြောကြရမယ်။အဲ့ဒါမှပူလို့ရှင်တဲ့ဥစ္စာနဲ့ပူလို့ရှင်တဲ့ဥစ္စာကိုကျွန်တော်တို့ဘယ်လိုဖြည့်ဖြည့်ပြီးအပြင်ရှာကြမလဲ။အဲ့ဒါမှလည်းကျွန်တော်အလုပ်ဖြည့်နေလို့ကျွန်တော်ပြောတယ်လေ။ဒါပေမဲ့တခြားလားလေးတော့ပြောကြရမယ်။တခြားလားလေးတော့သိပြီးဖုန်းဖုန်းလေးကလေးကျွန်တော်ကလောက်ရမယ်လို့ကျွန်တော်ကအဲ့လိုပြောဒီခုတလေးကိုပကြရဲအောင်ချင်ပါရမယ်လို့ကျွန်တော်အဲ့လိုပြော
စစ်ကောင်စီကဒီကနေ့ဆွေးနွေးပွဲမှာ NCA လက်မှတ်ထိုးပြီးနဲ့မထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုလာရောက်ဆွေးနွေးလိုပါကရခိုင်အတိုင်းထပ်မံဖိတ်ခေါ်တဲ့အခြေအနေကိုထည့်သွင်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။မြေပုံမျိုးရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုဆိုရင်စစ်ကောင်စီနဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULAAA အကြားလက်ရှိအခြေအနေကိုထိန်းသိမ်းပြီးဆွေးနွေးဖို့လိုအပ်မှာဖြစ်ကြောင်းသုံးသပ်ပါတယ
်။ဒီဘုမတ်စေကျောင်းမှာမလေးကလေးကြီးကလေးစစ်တာတော့ရှိတာပေါ့အတင်းကြီးအရေးရှိနေရှင်နေတော့ကုတာတူတာကတော့မပေါ့ဘယ်စီမပေါ့လဲတော့ဘယ်ကဘူးကြီးပေါ့သူစစ်စင်တာကြီးဟိုဘက်ကတိဆောက်အရှိတိဆောက်တာရာရင်းကြီးတိဆောက်တာကိုတွားပြီးမနှောက်ရှင်းနေပေါ့အဲတပေါ့တပေါ့တွားပြီးရာမစဖို့လိုပါလေကိုယ့်ကဘူးအေးရှိနေပြီးတော့နိုင်ငံကြီးရဆွေးနေကြပေါ့အဲအရှင်ပြီးပါလေ
လောလောဆယ်စစ်ကောင်စီဥက္ကဋ္ဌကဖိတ်ကြားထားတဲ့ညဉ့်ညဉ့်ဆွေးနွေးပွဲကို AA ဘက်ကမတက်ရောက်တာကတော့နှစ်ဖက်အကြားယုံကြည်မှုတိစောက်ဖို့လိုအပ်နေတာဖြစ်နိုင်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေက AA နဲ့စစ်ကောင်စီတပ်အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီး2029ခုနှစ်ကုန်ပိုင်းမှာအပြစ်ခတ်ရဆဲထားတာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်စစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးမြထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့ ALP ပါတီဒီဥက္ကဋ္ဌဒေါ်စောမြရာဇာလင်းဗဟုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ခိုင်စိုးမြနဲ့ခိုင်ပေါ်လင်းတို့တက်ရောက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။နောက်ရက်တွေမှာတော့ ALP ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားညီညွတ်ရေးနဲ့ငင်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။စစ်ကောင်စီကတိုင်းဒေသနဲ့ကိုင်အနေနဲ့ဆွေးနွေးနေချိန်မှာပဲကချင်ကရင်ချင်းနဲ့မြမပြည်အလဲပိုင်းဒေသတွေမှာတော့စစ်ကောင်စီတပ်နဲ့တိုင်းဒေသလက်နက်ကိုင်တွေ PDF တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့အတိုင်ပင်ခံ Derek Shule ကတော့စစ်ကောင်စီအနေနဲ့နိုင်ငံတော်ဝန်ကလက်နက်ကိုင်တိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြေသိမ့်မရှိပဲဒီမိုကရေစီကိုပြန်လည်ဖော်ဆောင်သင့်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
စစ်ကောင်စီဥက္ကဋ္ဌနဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီတို့ငြိမ်းချမ်းရေးဆွေးနွေးကြတဲ့သတင်းကိုစောဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio Yuwin Dan Jaru အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ13ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါစီဘွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းတော်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါရယ်ဆရာနာတင်ထားတဲ့ကာလမြန်မာနိုင်ငံတဝမ်းမြို့ပြတောရွာလုံခြုံရေးကင်းမဲ့နေပြီးတော့လူထုကပူပန်နေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းတော်မှတ်စုကိုကိုသားညူတင်ဆက်ထားတာရှုစားနာဆင်ပါရှင်
မနက်ကမှအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတွင်းပြည်ပခအခြေအနေတွေကြောင့်မြို့ပြရောကျေးလက်နေပြည်သူတွေမှာပါသူတို့ရဲ့နေစဉ်ဘဝလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရပါတယ်။လူနေထူထပ်တဲ့မြို့ကြီးတွေမှာတရားဥပဒေစိုးမိုးမှုအားနည်းနေတယ်လို့လက်နက်ကင်ပြည်ပခတွေရှိနေတဲ့ဒေသတွေမှာလည်းလုံခြုံမှုကင်းမဲ့နေတယ်လို့ဒေသခံတွေကပြောကြပါတယ်။မြို့ရောကျေးလက်မှာပါလုံခြုံမှုကင်းမဲ့နေတဲ့ဒီအခြေအနေကိုရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုဖြစ်နေပေးပို့ပါရတယ်။ကျွန်တော်သားညူပြောပြမှာပါလူနေထူထပ်တဲ့မြို့ပေါ်တွေမှာအုပ်စုဖွဲ့အနိုင်ချစ်ပြီးတော့ပစ္စည်းလူယူတာတွေ၊နောက်နေမှာလူမရှိတော့ဖောက်ထွင်းခိုးယူတာနဲ့အမှုကျန်းစီဓမြတိုက်တာတွေကနေဘက်အချင်းတွေမှာပါခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာလည်းဒီလိုကိစ္စတွေမကြာခဏဆူသလိုကြုံတွေ့နေရပြီးတော့ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ်တိုင်ပဲတာဝန်ယူနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသအသီးသီးကနေပြီးတော့ရောက်လာကြတဲ့လူရန်စားပေါင်းစုံနေထိုင်တဲ့ရန်ကုန်မြို့မှာဆိုရင်လေခိုးဆိုးလူနှိုက်တဲ့ရာဇဝတ်မှုတွေပိုများလာပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလှိုင်းသားရမြို့နယ်မှာနေအိမ်တဲအထိဝင်ပြီးတော့အမှုကျန်းစီးတာဖြစ်ခဲ့တယ်လို့ပဲနေ့လယ်နေခင်းအချိန်မှာတော့မှပျက်စီးလူယူမှုတွေအခုနောက်ပိုင်းမှာပိုများလာတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရသူရန်ကုန်မြို့ခံကုစစောကပြောပါတယ
်။ဟိုနေ့စဉ်ဒီခေတ်မြောက်ကြားနေရတယ်။အဲကအလုံးမလို့လို့ပြီးတာတွေရောပြီးခဲ့တလားဆိုကျွန်တော်ရဲ့တန်ရဲ့ချင်းလူစုတရားလက်ဖက်တမှာထိုင်နေတဲ့၃တိုင်းပေါ့နော်။အဲ၃တိုင်းသဘောမှာတကယ်တော့သူအကျွေးလာစားတာလေ။ချထောက်တော့မှရှိသေးတယ်ပဲ။လာပြီးတော့လှုပ်သွားပြီးတော့ကြည့်ရအဲ့တော့လက်ကိုမိတယ်ကိုင်ပေါက်တယ်ဆိုတော့အဲ့တနက်နဲ့တင်မကိုပြတ်သွားတယ်တနက်ဆိုတော့ဟိုဘောကဘက်စနက်ပုံစံမျိုးပေါ့နောက်ကလူတွေကမလိုက်ရတော့ဘူးတိုင်ကယ်ဆိုတော့ကျွန်တော်ဟိုတောင်းရနေပြီးတော့၃စီးစီပြီးပြီးခဲ့ပါတစီးအယူရရကထပ်ပြီးတော့အဖောက်ထွင်းလို့ခိုးခံရတယ်အဲ့ဒီနေ့ဆင်းတဲ့အချိန်ပဲလူရှိနေတဲ့အချိန်ပိုင်းပုံစံမျိုးတွေပဲဖြစ်တာဘာလူရှင်းတဲ့နေရာညဘက်မှောင်လို့သကောင်းကျော်လို့ဟိုဖြစ်တဲ့ပုံစံမျိုးတွေကဟိုကတကယ်တည်းဖြစ်တာလေဒီတိုင်းမှာဆိုလို့ရှိရင်ကဲလူစီကားနဲ့၉နာရီထိုးပဲရှိသေးတယ်ဖြစ်သွားတယ်အဲ့လိုမျိုးနောက်သူညနေပိုင်း9နာရီလောက်လက်ရှိသေးတယ်ကဲဟိုလုပြေးသွားပြီအဲသူစိတ်ခေါ်သွားသေးတယ်လိုက်ရတဲ့ကောင်လိုက်ခဲ့တော့ပါအဲ့လိုပုံစံမျိုးတွေပေါ့ရဲကိုလိုက်လို့ဟိုဖြစ်တော့တယ်သူတို့အသက်တော်မှာသူတို့လုံးဝမနေနေရတာပေါ့နော်သူတို့မှလည်းသူတို့မဆောက်ရှောက်ပြေးနိုင်ဘူးပေါ့
ကြီးပနိုင်ပတ်မင်ကြီးလန်းကနေတိတ်အိမ်မှာလဲပြီးခဲ့တဲ့မေလ30ရက်တုန်းကအမှုကျန်းစီလူရွက်မှုဖြစ်ခဲ့ပါတယ်ကျမကြီးမကောင်းတဲ့အဖွားအုံနဲ့အိမ်ကူဖြစ်သူနှစ်ယောက်တည်းရှိနေတဲ့ချိန်မှာလူတွေကိုကြိုးနဲ့တုတ်ဓာတ်ထောက်ပြီးတော့နေအိမ်တွင်းကရွှေထဲပစ္စည်းနဲ့ငွေသားတွေကိုယူသွားတယ်လို့ကာယကံရှင်တွေကပြောပါတယ်။ကြီးမားရဲစခန်းမှာအမှုဖွင့်ခဲ့ပြီးတော့ကျူးလွန်သူ9ဦးကိုဖောက်ထုတ်ဖမ်းဆီးထားပြီးအယူဆောင်နေတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။နေအိမ်မှာလူမရှိချိန်ပစ္စည်းခိုးယူခံရတာတွေကိုကာယကံရှင်တချို့ကသူတို့ရဲ့လူမှုကွန်ရက်တွေပေါ်မှာရေးကြပြီးမဲ့ရဲဌာနမှာတွားပြီးတော့အမှုဖွင့်တိုင်ကြတာမျိုးနှဲလာပါတယ်။မန္တလေးမြို့မှာလည်းအရင်လိုမျိုးလမ်းတွေပေါ်ကိုလူသွားလူလာသိမ့်မရှိတော့ပြီးမဲ့အကြောင်းကိစ္စရှိလို့တွာလာရတဲ့အခါမျိုးမှာကိုယ့်ရဲ့အန္တရာယ်ကိုကြည့်ပြီးတော့ရှောင်နေရတယ်လို့ဒေသခံဦးချိုကပြောပါတယ
်ဖြစ်တဲ့ဟာတွေကပုံမှန်တွေကအချို့သတင်းတွေကြတော့မဟုတ်ဘူးဘာမှမချောက်နေတဲ့ဟာတွေရှိတယ်တကယ်ဟုတ်တဲ့ဟာတွေလည်းရှိတယ်ပို့ပြီးတော့အကြောက်တရားပေါ့နော်ဖြစ်အောင်လုပ်နေတဲ့ဟာတွေလည်းရှိတယ်ဒါပေမဲ့သိရတာတခြားတော့ကျွန်တော်တို့အရင်နဲ့စာရင်တော့မလုပ်ဘူးမှာတော့ခံစားရတယ်ဗျာကျွန်တော်တို့တွာလာတဲ့အခါမှာအနေနဲ့အဲဒရင်ထားပါတယ်ဒီစိတ်လို့ဆိုလို့မတော်ရတော့စာသွားပြီးဆိုတော့သုံးပြီလို့ဒါပြေကြပါ့ကိုကဘောပဲဖြေလျှော့ကြရမယ်အလေးထားပေါ့နော်အဲ့လိုမျိုးကြီးဖြစ်တယ်ပြအနေလေးပါလေဆိုတော့လူသိန်းဝင်လာရင်နည်းနည်းဒရင်ထားပါတယ်အဲ့လိုမျိုးကြီးကလူသိန်းကလူသိန်းလာဘယ်လိုမှမသိကြဘူးလေလာတော့လာနေအခါမှာပေါ့နော်ဒါတချို့ကတော့အဲ့လိုရက်ွက်လေးနဲ့သိညတာတွေရှိပြောနေတာကျွန်တော်တို့ပြည်သူရဲ့ဘဝကိုတောင်းဝန်ကိုယူပဲမဖြစ်အောင်ကိုကကိုနေကိုယ့်ကိုကြည့်ကြတော့လာလို့ရှာနေရတဲ့သဘောမျိုးရှိတာပေါ့နော်ဖြစ်သွားရင်ကျွန်တော်တို့ဒီကရန်ကျောင်းအားကိုရမဲ့ပါလေ
အာနာသိမိတဲ့နောက်ပိုင်းအခုလိုမျိုးမြို့ပေါ်တွေမှာခိုးဆိုးလူနှိုက်မှုရာဇဝတ်မှုတွေပိုများလာပြီးတော့တရားဥပဒေစိုးမိုးမှုအားနည်းနေတဲ့တစ်ချိန်တည်းမှာပဲ နေမျိုးနဲ့ကြည်လက်တွေမှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားစီပိပိခရီကြောင့်အိုးရင်စွန့်ခွာထွက်ပြေးကြသူတွေများလာပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားနေရာတချို့မှာပြင်းပြင်းထန်ထန်တိုက်ပွဲတွေရှိနေပြီးတော့နှစ်ဖက်စလုံးကလည်းမြေမြုံမိုင်းတွေကိုအသုံးပြုကြပါတယ်ကြားပြည်နယ်ဒမောဆိုးမြို့နယ်နားမှာမြေမြုံမိုင်းကိုအများဆုံးတွေ့ရပြီးတော့လမ်းကြားနေအိမ်ကြားဆက်ခင်းတွေကြားထဲမှာမြေမြုံမိုင်းတွေကိုထောင်ထားတဲ့အတွက်ဒေသခံတွေအများဆုံးထိခိုက်နေရတယ်လို့ဒီမော့ဆိုးဒေသခံတူကပြောပါတယ
်မိုင်းကအမျိုးသားများတူဆက်လက်ဆိုင်ရှိတယ်ထောက်မှန်ရှိတယ်ချစ်မှန်ရှိတယ်ဘာလို့ပြတဲ့ပိုင်မှန်ရှိတယ်အဲ့ဒီအမျိုးသားမျိုးလားမျိုးလားတော့အကျွန်တော်တို့ပြောရချင်တယ်ပေါ့နော်တကယ်တော့ကျွန်တော်တို့ဆက်လုံးဆက်လုံးအမျိုးဆက်လုံးကိုလုံးအမျိုးရက်တိုင်းရက်တိုင်းကိုကျွန်တော်တို့ပြောရချင်ပေါ့နော်တော့ကျွန်တော်တို့ဒီကရလည်းဟိုမပြရင်ရဲတော့ဘူးကစိတ်မလုံးချုံတော့ခုကတို့စိုက်ထားတဲ့အစည်းအဝေးလေးပေါ့နော်ကျွန်တော်တို့
စကိုင်းတိုင်းထဲမှာဆိုရင်လဲစစ်ကောင်စီတပ်တွေနဲ့ PDF တွေအပြန်အလှန်ပစ်ခတ်နေကြတာကနေတိုင်းနှီးပါလို့လို့ဖြစ်နေပြီးတော့ဒီတိုက်ပွဲတွေရဲ့နောက်ဆက်တွဲအဖြစ်ကြီးရွာနေတွေမိရှုခါရတာဆက်ပြိုးရေးလုပ်ငန်းတွေရန်နာထားရတာဒေသခံတွေအိုးရင်စွန့်ခွာထွက်ပြေးကြရတာတွေရှိနေပါတယ်ဆက်နာသိပြီးတဲ့နောက်ပိုင်းပျက်စီးသွားတဲ့အထက်မှာလူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အုံတွေလည်းပါဝင်လာပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကြားလက်နက်ကင်ပြိပခါတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းဝက်လက်မြို့နယ်တွေမှာဆိုရင်နေမည်မလုံးဂျုံလို့ထွက်ပြေးနေရသူတွေရှိသလိုပဲတချို့ကတော့ကိုရီကိုဒါစနစ်နဲ့ယာယီတဲထိုးပြီးနေဖို့လို့နေရပြန်လာသူတချို့ရှိပေမဲ့အများစုကတော့အခုတက်တီကိုပြန်မလာနိုင်ကြသေးဘူးလို့ဒေသခံတဦးကသူနေရတာမလုံးဂျုံတဲ့အခြေအနေကိုပြောပြပါတယ
်။ငါကတော့နေမြဲတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူး။ဒီလိုကကြိုးလေးဟိုအိမ်ပြန်လာခဲ့ရင်လည်းဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှကိုသူတို့မှယူစီရလည်းမရှိတော့ပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီပါပြန်မရောက်ကြအောင်အချို့တတိလောက်ပဲပြန်လာကြတယ်ခုအချိန်နေရတော့ပြန်လဲထူထောင်ရေးရတော့လောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရတော့မဟုတ်ပါဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြီးအဲ့လိုစောက်ပြနေကြရတော့ပေါ့
လိုက်ကောမျိုးနဲ့အနီးတစ်ဝိုက်ကကြီးရွာတွေမှာဆိုရင်လဲရှမ်းပြည်နယ်ဘက်ကိုရွာလုံးကျွတ်ကိုထွက်ပြေးခိုးလုံနေကြရပါတယ်ကြားပြီနဲ့နတ်မခုံမြို့ကနေပြီးတော့အိုးရင်စွန့်ခွာထွက်ပြေးလာသူတူကတော့လက်နက်ကြီးကြားတဲ့ထဲမှာသူ့ရဲ့နေအိမ်ပါသွားတယ်လို့အသည့်တွေကပြောပေမဲ့လေသူကရင်တွားကြည့်ဖို့ကလည်းအခုချိန်ထိကိုနေမြေမလုံးကျုံသေးလို့ခက်ခဲနေတယ်လို့ဆိုရတယ
်။ရမနေမှာဒါကရင်ဆက်တိုက်ကျဲတဲ့ချိန်နေမျိုးပေါ့နော်။နေလို့လည်းမဖြစ်ခါကြောကျွန်တော်အိမ်ကမိန်းလမ်းဘေးကကြောလမ်းတောက်လျှောက်ကျဲသွားခါကြောမိမယ်လို့တော့ထင်တာပဲနောက်ပြီးတော့အခုအဆက်တွေတဆင့်တဆင့်မနော်။မိတယ်လို့တော့သူကပြောတော့ပြောတာပဲတမန်ဘောဘလို့ဖြစ်တယ်ဆိုတော့အတိုင်းအတာကိုတည်ပြုတော့နည်းနည်းခက်တယ်။အိမ်ကလုံးဖြစ်ဖို့ဆိုတာဒီကျွန်တော်တက်တာအနေနဲ့ကျုပ်ဆောင်မှဖြစ်လာတဲ့အိမ်လေအဲကြောင့်မလို့ရှင်းပြအောင်ပြန်ထူထောင်ဖို့ဆိုတာတော့မလွယ်တဲ့အတွက်ဟိုဘလို့မှပြောမပြတ်နိုင်တော့အောင်ပ
ါမြန်မာနိုင်ငံအတွင်းမှာတိုက်ပွဲနဲ့နိုင်ငံရေးပြည်ပခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဦးရေဟာတက်တန်းကျော်သွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးဝန်ကထုတ်ပြန်ပါတယ်အဲ့ဒီထဲမှာတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းအိုးရင်စွန့်ခွာထွက်ပြေးကြရသူ9သိန်းနီးပါးပါတယ်လို့ဖော်ပြပါရတယ်။ပြိပခါတွေဆက်ရှိနေပြီးတော့တွာလာရေးခက်ခဲမှုတွေနဲ့လုံခြုံရေးအခြေအနေတွေကြောင့်ပြည်တွင်းရောပြည်ပကပါလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကလည်းခက်ခဲနေပါရတယ်။ဆရာနာသိမ့်မှုတစ်နှစ်ကျော်ကြာလာခဲ့ပြီပဲလေမြို့တွေပေါ်မှာလုံခြုံမှုအားနည်းနေသလိုကြီးလက်တွေမှာပြိပခါတွေကြောင့်နေရစွန့်ခွာပြေးကြရတဲ့အတွက်မြန်မာပြည်သူတွေမှာလုံခြုံရေးစိုးရိမ်မှုတွေကြုံနေရတဲ့အခုလိုအခြေအနေတွေကိုသတင်းတောင်ပတ်စုကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်တားညူပ
ါစစ်ကောင်စီလက်ထက်မြန်မာနိုင်ငံတဝန်းလူမှုလုံခြုံရေးကင်းမဲ့နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မတ်စုအစီအစဉ်မှာကိုတားညူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်73C ဈေးတက်နေတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းကျုံသွားတယ်လို့စီးပွားရေးလုပ်ငန်းတွေအတွက်လည်းကုန်ကြစည်ပိုများသွားစေပါတယ်။စားသုံးသူတွေမှာလည်းကုန်စင်တုံကြီးမြင့်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ 73C ဈေးကြီးမှုကိုအတင်းကျပ်ကင်တွယ်နိုင်မှာမဟုတ်ကြောင်းဒါပေမဲ့လည်းဈေးကွက်အတွင်းမှာ 73C ပိုးပြီးတော့မှရရှိနိုင်ရေးအတွက်ရုရှားကနေဝယ်ဖို့စ조사နေပါတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်တင်ဆက်ထားတာနားဆင်ပါရှင်။
ကမ္ဘာတဝန်းမရေရာမတေချာမှုတွေယူကရိန်းစစ်ပွဲနဲ့နိုင်ငံတွင်းအခြေအနေတွေကြောင့်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကနေမတ်လအတွင်းလောင်စာဆီစင်းတို့ဟာ18ရာခိုင်နှုန်းထိတက်လာကြောင်းကုလသမဂ္ဂရဲ့စနတ်ရိတ်ခအစီအစဉ် WFP ကမေလကုန်ပိုင်းကထုတ်တဲ့မြန်မာဆန်ရအခြေအနေအစဉ်ခန်းစာမှာဖော်ပြပါတယ်
2021ခုနှစ်ဖေဖော်ဝါရီလကရှိခဲ့တဲ့လောင်စာဆီဈေးနှုန်းရဲ့နှစ်ဆကျော်ထိ2022ခုနှစ်မတ်လကုန်မှာတက်လာခဲ့တာလို့ထောက်ပြပါတယ်။လောင်စာဆီဈေးတက်တာကြောင့်သေယူပို့ဆောင်ရေးဈေးရိတ်ပိုများသွားစေပြီးလက်လီစားကုန်ဈေးနှုန်းကြီးမြင့်သွားစေကြောင်းဖေဖော်ဝါရီလကနေမတ်လအတွင်းအခြေခံစားကုန်ဈေးနှုန်းဟာဆရာကိုင်းနှုန်းတက်သွားပြီးရခိုင်ပြည်နယ်မှာတော့29ရာခိုင်နှုန်းနဲ့ကယားပြည်နယ်မှာတော့26ရာခိုင်နှုန်းထိစံချိန်တင်မြင့်တက်ခဲ့ကြောင်းပြီးခဲ့တဲ့2021ခုနှစ်ကာလတူအချိန်ကနဲ့နှိုင်းယှဉ်ရင်တော့32ရာခိုင်နှုန်းကျော်မြင့်တက်လာတာဖြစ်တယ်လို့ WFP ကထောက်ပြပါတယ်။ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုခံကြရသူတွေထဲမှာအိုးအိမ်စွန့်ထွက်ပြေးနေကြရသူတွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ပေါတော်စစ်ဆောင်စခန်းကကိုတန်းမြင့်ကအခုလိုပြောပြပါတယ်။
ကျွန်တော်စကမ်းမှာအခုရတော့ဆွေးနွေးရေးကြတော့ပါပါတယ
်။ရေးခါအရင်လိုရပါသေးလားရှင
်။အရင်လိုရပါတယ်
။ကုန်စည်နှုန်းတက်ပါသလား။ပစ္စည်းတွေဈေးတက်ပါသလား
။တက်ပါတယ်တက်ပါတယ်။ဟုတ်ကဲ့ကုန်စည်တွေတက်ပါတယ
်။စားစီဈေးနှုန်းဟာဖေဖော်ဝါရီလကနေမတ်လအတွင်း23ရာခိုင်နှုန်းပိုများလာပြီးအများစုကတော့သေယူပို့ဆောင်ရေးဈေးတက်တာကြောင့်နဲ့ပြည်တွင်းငွေလဲနှုန်းမတည်ငြိမ်တာကြောင့်လို့WFP ကထောက်ပြပြီးစံစည်းနှုန်းကတော့နိုင်ငံတဝန်းလုံးနီးပါးမှာဖေဖော်ဝါရီနဲ့မတ်လအတွင်းခုနှစ်ရာခိုင်နှုန်းဈေးတက်ကြောင်းဓာတ်မြေဩဇာဈေးတက်တာကြောင့်စားနပ်ရိက္ခာဈေးကဆက်တက်နေနိုင်တယ်လို့လည်းဖော်ပြပါတယ်။ချင်းကချင်းကယားနဲ့သခိုင်းမြောက်ပိုင်းတို့မှာတော့ကုန်စည်သေးယူပို့ဆောင်ရေးအခက်အခဲတွေရှိကြောင်းကုန်တယ်တွေရဲ့ပြောဆိုချက်ကိုလည်းကိုကဖော်ပြပါတယ်။ချင်းပြည်နယ်မှာခွင့်ပြုချက်လိုအပ်နေသလိုကချင်ပြည်နယ်ပူတာအိုမှာတော့တည်ယူခွင့်ပြုတဲ့စံအိတ်အရွယ်အစားကိုကန့်သတ်ထားကြောင်းကုန်တယ်တွေအပြောကိုကိုကားဖော်ပြထားပါတယ်။ကုန်တင်ကပြေးဆွဲသူတွေအတွက်လဲ73စီဈေးနှုန်းချိမြင့်မှုကြောင့်ပုံမှန်အလုပ်မဖြစ်တော့ဘဲတချို့ကားတွေရပ်ထားချရပါတယ်။ကုန်ကားလုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကတော့ကားလောလောဆယ်ဟိုဟာတစ်စီးတော့ရက်ထားတယ်စီစားတဲ့ကားတစ်စီးရက်ထားတာပုံမှန်အလုပ်လဲပတ်နေအောင်ရဲအဲ့လိုမျိုးပဲလုပ်နေတာအကြိုက်ကြိုက်လို့လုပ်နေတာတော့မဟုတ်ဘူးအမြဲကားကြီးရှိနေတော့ဒီတိုင်းပဲဟိုဝင်နေနေရလဲမပုံးဆိုပြီးအဲ့လိုမျိုးခိုင်းထားတာ
73စီဈေးနှုန်းကြီးမြင့်လာတာကြောင့်ကုန်ကကိုပို့ပြီးတော့တောင်းခံလာကြရပါတယ်စားတော့ကုန်တည်ယူပို့ဆောင်ရေးဖိုင်းမှာတော့အရင်လိုကုန်မများပေမဲ့လည်းနိုင်ငံတော်ကတည်ယူပို့ဆောင်ရေးဆက်လက်လှည့်ပတ်နေပါတယ်။ဒါပေမဲ့73စီရတာကပုံမှန်မဟုတ်ဘူးလို့ကုန်ကားလုပ်ငန်းရှင်ကပြောပါတယ်
။လူတလောက်အဲဟိုတစ်ခါတလေလူတလောက်မရဘူးပြ။အခုရပိုင်းတော့ပြန်ရပြန်ပြီ။ဟိုတည်းရဟိုရပိုင်းလွန်ခဲ့တဲ့50ရက်လောက်ကဟိုဝယ်လို့တော့မရအောင်ဒီဇယ်ရောတက်စီရောဟုတ်အဲ့လို
73စီဈေးနှုန်းကြီးမြင့်တာကိုတော့တင်းတင်းချက်ချက်ထိန်းချုပ်နိုင်ဖို့အလားအလာသိမ့်မရှိဘူးလို့စစ်ကောက်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
73စီကစင်ကာပူကနေတွင်းတာလို့ရှိတယ်အစင်ကာပူကနေနေစဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်ကအနည်းဆုံးအခွန်ကောက်နဲ့အနည်းဆုံးအခွန်ကောက်ရင်းပေပို့ဆောင်နေစရိတ်ရယ်ဒါယူပဲပေါင်းပြီးတော့ကျွန်တော်ကနေစဉ်ဈေးနှုန်းပတ်မှာပြီးတော့တင်းတင်းအောင်ဆောင်ရွက်ပေးရရှိတယ်
73စီတင်သွင်းသူတွေအတွက်နိုင်ငံခြားငွေရရှိရေးကိုလည်းချိတ်ညှိဆောင်ရွက်နေကြောင်းရုရှားထံက73စီဝင်နိုင်ဖို့ကြိုးစားနေကြောင်းလည်းသူက VOA ကိုပြောပါတယ
်။ပေါ်များပါရရှိရေးနဲ့ပတ်သက်ပြီးကျွန်တော်ကချိတ်ချင်းဆောင်ရွက်နေရတယ်ဆိုတော့ရုရှားနိုင်ငံတွေကိုယူဖို့ကျွန်တော်ဆောင်ရွက်နေရရှိတယ်။ရုရှားနိုင်ငံတွေကိုယူဖို့ကလည်းကျွန်တော်ကရခိုင်ကတည်းကကျွန်တော်ဆောင်ရွက်ချက်အခုချိန်မရှိတဲ့အတွက်အခုချိန်မှာအစ်စ်လုပ်ငန်းပြန်စရတာမဖြစ်တဲ့။ဆိုတော့ဒီကအတွင်းမှာကျွန်တော်ကသာဝေယူနိုင်အောင်ပေါ့ဝေယူနိုင်အောင်အတွက်ဆောင်ရွက်နေတဲ့အခါမှာရာခိုင်နှုန်းတော်များများတော့ကျွန်တော်တို့အော်မီလီဖြစ်တယ်အဲဒီဟာနဲ့ပတ်သက်လာပြီးရင်အဲ့ဒီကနေဒီစီရလာလို့ရှိရင်ဈေးနှုန်းရောကျွန်တော်တို့အဲဒီမလုံလောက်မှုကိုဖြည့်ရှင်းနိုင်ဖို့အတွက်ကျွန်တော်တို့ဆောင်ရွက်နေရရှိပါတယ
် WFP ကမတ်လအတွင်းထုတ်တဲ့ဈေးကွက်ဈေးနှုန်းများဆိုင်ရာအစဉ်ခန်းစာမှာဖော်ပြတဲ့စောင့်ကြည့်ရန်ကိစ္စတွေထဲမှာတော့ဘိုးပိုင်းရဲ့အီဗီလာညွှန်ကြားချက်တိကျနိုင်ငံတွင်းငွေလဲနှုန်း၊ကုန်သွယ်ရေး၊လောင်စာဆီနှင့်စားစီသွင်းကုန်နှင့်အပေါ်သက်ရောက်မှု၊ရုရှားယူကရိန်းပြည်ပခန့်နှင့်ဆက်ဆက်ပြီးစွန့်အင်ပြဿနာ၊စားနပ်ရိက္ခာဈေးနှုန်းရရှိနိုင်မှု၊ကုန်စည်သေးယူပို့ဆောင်ရေးကန့်သက်ချက်တွေကြောင့်ရရှိနိုင်မှုအကန့်အသတ်နဲ့ဈေးနှုန်းကြီးမြင့်စေမှုတွေအပြင်မြန်မာနိုင်ငံတွင်းမှာငွေထုတ်တာတွေ၊ငွေလွှဲတာတွေမှာကန့်သက်မှုတွေ၊ဈေးကြီးမှုတွေကကုန်တယ်ရီအတွက်အခက်အခဲအဖြစ်ဆက်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။ ကုန်းစည်သေးယူပို့ဆောင်ရေးလုပ်ငန်းပိုင်းမှာတော့လက်ရှိမှာလုံသားအင်အားလည်းလျော့သွားသလိုပြေးဆွဲတဲ့ကုန်းကားအရေအတွက်လည်းကျဆင်းသွားပါတယ်။မြို့ဝင်မြို့ထွက်တိုင်းမှာခိတ်ကြီးတွေပေးလာရပါတယ်။လုပ်ငန်းတွေရှေ့ဆက်လုံဆောင်နိုင်ဖို့အတွက်ဆက်သုံးစီအပေါ်မှာမူတည်တယ်လို့လည်းပြောကြပါတယ်။
ဒီရှာသူတို့မြည်တယ်ဒီကမှာပေါ့သူတို့အရင်ကိုယ့်ဘက်ကမကြိုက်တော့ဘူးဆိုလို့ရှိရင်တော့ရက်ခါရင်ကြီးတာပေါ့သူတို့အေးအခုကလမ်းမှာလဲလမ်းကြီးကြီးအများများလာပြီမြို့ဝင်မြို့ထွက်တွေကလမ်းတွေကအဲ့ပုံတော့က200 500လေအဲ့လိုကြီးပြေးပြေးနေတာအရင်တော့ပြေးပြေးကုန်လို့ဟိုကမပြေးလို့ကုန်မရဘူ
းမတ်တန်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင်တက်တန်ရောင်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့ EU မှာဓာတ်အားသွင်းမှု USB-C ကြိုးပဲလိုတော့တဲ့အကြောင်းကိုတင်ပြပေးကြပါရစေ။ EU ဥရောပသမဂ္ဂနိုင်ငံတွေမှာ electronic ပစ္စည်းတွေကိုဓာတ်အားသွင်းတဲ့ကြိုးတစ်မျိုးတည်းတသမတ်သေးဖြစ်အောင်သတ်မှတ်ဖို့သဘောတူညီလိုက်ကြပါရစေ။ smartphone အပါအဝင်ဓာတ်အားပြန်ပြီးတော့သွင်းနိုင်တဲ့ electronic ပစ္စည်း15မျိုးအတွက်အကျုံးဝင်မဲ့သတ်မှတ်ချက်တဲ့အကြောင်းမဆုမျက်မွန်ကဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါရစေ။
smartphone အသစ်ဝင်မယ်ဆိုရင် iPhone ဝင်မလား Samsung ဒါမှမဟုတ်တခြား phone ဝင်မလားဆိုတာအရင်မေးခံရမှာပါအဓိကကွဲပြားတာကတော့ iOS စနစ်နဲ့ Android စနစ်ဖြစ်ပါတယ်စနစ်မတူတဲ့ smartphone တွေရဲ့ဓာတ်အားသွင်းတဲ့ charger တွေလည်းမတူကြပါဘူး Apple ကုမ္ပဏီထုတ် iOS စနစ်3နောက်ဆုံးပေါ် iPhone တွေက Lightning cable အမျိုးအစားနဲ့ဓာတ်အားသွင်းရတာဖြစ်ပြီးတော့ Samsung Nokia စတဲ့ Android စနစ်3ပစ္စည်းတွေက USB-C အမျိုးအစားကျိုးနဲ့ဓာတ်အားသွင်းရပါတယ်အဲ့လိုမျိုးကွဲပြားနေတာတွေကိုတမျိုးတည်းဖြစ်အောင်လို့ဓာတ်အားသွင်းကြိုးတမျိုးတည်းထုတ်ရတော့မယ်လို့ EU ဥရောပသမ္မတနိုင်ငံတွေကြားမှသဘောတူလိုက်ပါပြီ iPhone smartphone ရော Android smartphone မှာရှိတဲ့အနေနဲ့ဖုန်းအားသွင်းမှုအတွက်ကြိုးတမျိုးစီလိုနေတဲ့အခြေအနေဖြစ်တော့မှာမဟုတ်ဘူးလို့ EU တာဝန်ရှိသူတွေကဂျွန်လ9ရက်နေ့ကကြေညာခဲ့ပါတယ
် So today we have made the common charger a reality in Europe. European consumers were frustrated with multiple chargers piling up
ဥရောပမှာတအားသွင်းတဲ့ charger တမျိုးတည်းဖြစ်အောင်ဒီနေ့လက်တွေ့အကောင့်ထဲပေါ်တက်မှတ်လိုက်ပါပြီ။ဥရောပကဝယ်ယူသုံးဆွဲသူတွေအနေနဲ့အိမ်မှာ charger တွေအမျိုးစုံအများကြီးစုပုံနေတာကိုစိတ်ပျက်နေကြပါလေ။အခုတော့အိတ်ဆောင် electronic ပစ္စည်းအလုံးကို charger ပုံစံတမျိုးတည်းသုံးပြီးတော့တအားသွင်းနိုင်ကြတော့မှာပါ။ဝယ်ယူသုံးဆွဲသူတွေအတွက်အဆင်ပြေလွယ်ကူဖို့နဲ့အမိုက်တွေ short ချနိုင်ဖို့အရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်ပါလေ
။ဥရောပပါလီမန်နဲ့ဥရောပကောင်စီကသဘောတူလိုက်တဲ့သဘောတူညီချက်အရEU အဖွဲ့ဝင်နိုင်ငံတွေမှာ2024ခုနှစ်ကစပြီးရောင်းတဲ့ဓာတ်အားပြန်သွင်းနိုင်တဲ့ portable electronic ပစ္စည်း15မျိုးအနေနဲ့ USB-C အမျိုးအစားကြိုးကိုပဲတုံ့ချရတော့မှာဖြစ်ပါတယ်။ဓာတ်အားသွင်းကြိုးတစ်မျိုးနဲ့တတ်မှတ်လိုက်တဲ့ဥပဒေအသစ်ထဲမှာ smartphone တွေ tablet computer တွေ e-reader တွေ earbud headphone headset စတဲ့နှစ်ချက်တွေ digital camera တွေအိတ်ဆောင် video set တွေတည်ယူသွားနိုင်တဲ့ portable speaker တွေအလုံးအကျုံးဝင်ပါတယ်။laptop computer တွေလည်းဥပဒေသစ်အတိုင်းလိုက်နာရမှာဖြစ်ပေမဲ့ laptop ထုတ်လုပ်သူတွေကိုအပြောင်းလဲလုပ်ဖို့အတွက်လပေါင်း40အချိန်ပေးထားပါတယ်။အခုလိုမျိုးဓာတ်အသွင်းကြိုးကိုတသမတ်ထဲတတ်မှတ်လိုက်တဲ့အတွက် electronic အမိုက်တွေအများကြီးတက်တာသွားလိမ့်မယ်လို့ EU ဈေးကွက်ဆိုင်ရာ commissioner မင်းကြီးကပြောပါတယ်
။ This new rules will save more than 1000 tons of electronic waste per year. Could you imagine?
ဒီဥပဒေက electronic အမိုက်တစ်နှစ်ကိုတန်ချိန်တစ်ထောင်ကျော်ရော့သွားစေမှာဖြစ်ပါတယ်။စဉ်းစားကြည့်ပါဦးဗျာ။ဥပဒေတစ်ခုတည်းကနေပြီးတော့ဒီလောက်အမိုက်တွေနည်းအောင်လုပ်နိုင်မယ်ဆိုတာဘလောက်ကောင်းလိုက်တယ်။ဒါရင်မကပါဘူး။ကာဗွန်ဒိုင်အောက်ဆိုက်တန်ခွေထုတ်လွှတ်မှုကီလို200လောက်လည်းလျော့နေသွားစေပါလိမ့်မယ်။ smartphone အလုံး100တန်းနဲ့ကုန်ကျန်းတန်ချိန် 2600 နဲ့ညီမျှပါတယ်။လက်ရှိအချိန်ကကုန်ကျန်းတွေဘလောက်လိုအပ်အရေးကြီးတယ်လဲဆိုတာကျွန်တော်တို့အားလုံးသိကြပါတယ်။
2024ခုနှစ်မြောက်ခင် electronic ပစ္စည်းတွေအတွက် USB-C အမျိုးအစားဓာတ်အားသွင်းကြိုးကိုပဲသုံးရတော့မယ်လို့သတ်မှတ်ဖို့ EU နိုင်ငံတွေကြားသဘောတူလိုက်တဲ့အတွက်အဓိကတက်ရောက်မှာက Apple ကုမ္ပဏီဖြစ်ပါတယ်။ EU ကဥပဒေသစ်ပြဋ္ဌာန်းဖို့လွန်ခဲ့တဲ့တစ်နှစ်လောက်ကစပြီးစူးစမ်းခဲ့ခြင်းတွေက Apple ကုမ္ပဏီကစိုးရိမ်ကြောင်းထုတ်ဖော်ပြောခဲ့တာပါ။စမ်းသစ်တီထွင်မှုတွေကိုကန့်သတ်လိုက်သလိုဖြစ်သွားမှာဖြစ်ပြီးတော့သူတို့ပစ္စည်းသုံးဆွဲသူတွေလည်းထိခိုက်လိမ့်မယ်လို့ Apple ကုမ္ပဏီကပြောခဲ့တာပါ။iPhone, MacBook စတဲ့ Apple ထုတ်ပစ္စည်းတွေကိုသုံးနေတဲ့ Spain နိုင်ငံမှာနေတဲ့ DJ စုစုကတော့ EU ရဲ့လုပ်ဆောင်ချက်တွေကိုကြိုဆိုပါတယ်
။အခုက I'm using a lot of different equipments for my music DJ setup and also producing လုပ်နေရရှင်တဲ့ I'm using USB-C direct input.
Guitar Paddy Bo DJ set PC တွေ Guitar Paddy Mu နဲ့ဆိုင်တဲ့ PC တွေကိုချိတ်ဆက်ဖို့ USB-C ကြိုးကိုသုံးနေရပါတယ် MacBook ကိုလည်း USB-C ကြိုးနဲ့ဆက်ထားရပါတယ် iPhone ကြတော့ Lightning ကြိုးဖြစ်နေတော့အသိအသေးပဲရှိပါဘ
ူး So of course like iPhone ကပါ lightning port တော့ it doesn't make sense because also for
iPad ကြပြန်တော့လဲ USB-C အပေါက်ဖြစ်နေပြန်ပါတယ် Apple ထုတ်ပစ္စည်းတွေမှာကိုဓာတ်အသွင်းတဲ့အပေါက်ကတမျိုးစီဖြစ်နေတာအတိတ်ပဲမရှိလာပါဘူးတက်နိုင်ရင်ပစ္စည်းတွေနည်းနိုင်တယ်ဗျာနည်းနည်းပဲကျွန်တော်ထားကြင်ပါတယ်အားလုံးတမျိုးတည်းဖြစ်အောင်လုပ်ရတာကျွန်တော်တော့ကြိုက်ပါတယ်ကမ္ဘာပတ်ဝန်းကျင်ကိုထိမ့်သိမ်းရလဲရောက်ပါတယ်ဒီဥပဒေကတိတ်အရေးကြီးတဲ့ဥပဒေဖြစ်ပြီးတစ်ကမ္ဘာလုံးကလေးစားလိုက်တာကြာမှာပါ
ဓာတ်အသွင်းကြိုးတွေ USB-C အမျိုးအစားတစ်ခုတည်းဖြစ်စေရမယ်ဆိုတဲ့သတ်မှတ်ချက်ကိုတရားဝင်ပြဋ္ဌာန်းပြီးသွားရင် Apple Company အနေနဲ့မဖြစ်မနေလိုက်နာရတော့မှာပါ
All the category of products falling under this scope including yes Apple iPhones in 2 years
သတ်မှတ်လိုက်တဲ့ PC တွေမှာ Apple iPhone တွေလည်းပါပါတယ်နောက်နှစ်နှစ်ကြာရင် Apple ကဥရောပဈေးကွက်မှာသူတို့ PC တွေကိုရောင်းချင်တယ်ဆိုရင် EU ရဲ့ဥပဒေတွေအတိုင်းလိုက်နာပါမယ်ဈေးကွက်တင်တဲ့ PC တွေအားလုံးတအားသွင်းဖို့ USB Type C ချာဂျာကိုပဲသုံးရတော့မှာဖြစ်ပါတယ်။ဒါကအားလုံးလိုက်နိုင်ရမယ့်ဥပဒေဖြစ်ပါတယ်
။ Electric မိုက်တွေနဲ့သွားပြီးတော့ EU ရေရှည်တင်တန်းမှုနဲ့သုံးဆွဲသူတွေအတွက်အလွယ်တကူဖြစ်စေမယ့်အပြောင်းလဲမှု EU ဈေးကွက်ထဲဝင်ကျင်သူတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့ EU တာဝန်ရှိသူတွေကပြောနေတာပါ
။ Now it's mandatory if any companies is willing to benefit
လွတ်လပ်တဲ့ကဘာကြီးမှာအကြီးဆုံး digital ဈေးကွက်ကြီးဖြစ်တဲ့ EU ဈေးကွက်ထဲဝင်မယ်ဆိုရင်ဘယ်ကုမ္ပဏီမှဆိုလိုက်နာဖို့လိုအပ်ပါတယ် EU ကလူတိုင်းကိုကျူးစွာပါတယ်ဒါပေမဲ့လည်း EU ရဲ့ဥပဒေတွေကိုတော့လိုက်နာကျင့်သုံးဖို့လိုပါတယ်ကျွန်တော်တို့သူတို့အတွက်အချိန်နှစ်ပေးထားပါတယ်လိုအပ်တာထက်တောင်မှအချိန်တွေရပါတယ
်ဥရောပမှာမတုံးတော့တဲ့ဓာတ်အသွင်းကြိုးခြားကြတွေလွှင့်ပစ်နေတာတစ်နှစ်ကို metric ton ချိန်သတောင်းကျော်ရှိတယ်လို့ EU ကခန့်မှန်းထားပါတယ်ဒါကြောင့်ဓာတ်အသွင်းကြိုးအမျိုးအစားတစ်မျိုးတည်းဖြစ်အောင်တတ်မှတ်နိုင်ဖို့အတွက်ကိုလာအတွင်းမှာညှိနှိုင်းသဘောတူရရှိခဲ့တာပါဒီသဘောတူညီမှုကို2022ခုနှစ်အခုနှစ်မကုန်ခင်နောက်ဆုံးအတည်ပြုမယ်လို့ခန့်မှန်းရပါတယ်ဓာတ်အသွင်းကြိုးတွေကိုတသမတ်ထဲသတ်မှတ်ပြီးရင်တော့ကြိုးမဲ့ဓာတ်အသွင်းစနစ်တွေကိုလည်းတသမတ်ထဲဖြစ်အောင်လှုပ်ကောင်းလုပ်နိုင်ပါတယ်ရှင်ကျွန်မစုမြတ်ပါပါ
မဆုမြင့်မုံရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မယေးသန္တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကမ္ဘာမှာနာမည်အကြီးဆုံးတောင်ကိုရီးယား K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာသူရဲ့တေးတက်ပြားတွေကိုအမေရိကန်ပြည်အောင်စုအရှေ့ချမ်းနယူးယောက်မြို့နဲ့အမေရိကန်အနောက်ချမ်း Los Angeles မြို့တို့မှာယာယီအယောင်ဆိုင်တွေနဲ့စပြီးတော့ရောင်းချဖြန့်ချိလိုက်ပါတယ်။ယူရိုမျိုးကဆိုင်အတွက်ပဲတည်တံ့ထုတ်လုပ်ရောင်းချတဲ့ပစ္စည်းအမှတ်တရပစ္စည်းတွေဝယ်ယူလို့ရဖို့အတွက် BTS ပြည်သက်တွေတောက်ချနေဇွန်လ10ရက်နေ့မနေ့9နာရီတည်းကလာပြီးတော့တန်းစီစောင့်နေခဲ့ကြပါတယ်
Obviously because it was BTS and because like they hardly do anything here in New York
ယူရိုမှာလောက်တာအရန်ရှာပါတယ်သူတို့အမြဲအဲလီမှာပဲလောက်တာအခုတော့ယူရိုမှာလောက်လို့လာပြအောင်လာရင်လို့သူတို့ပြိတ်သက်ဖြစ်တဲ့ Adriana ကပြောပါတယ်Daniel ကတော့ Texas ကသူ့ညီမလေးကသူ့ကို BTS ပစ္စည်းတွေတော်ဝယ်ပေးဖို့ပူဇော်လို့လာတာဖြစ်ပါတယ
် Sometimes you have to buy a ticket. Just get in line and see if I can get it. So we'll see. Maybe buy some merch something.
တခါတလေ Dancey ဘို့အတွက်လက်မှတ်ယူရပါတယ်။ဒီတော့ဒီမှာလာ Dancey ကြည့်ပြီးညီမလေးအတွက်တစ်ခုခုဝယ်ပေးမယ်လို့သူကပြောပါတယ်။ T-shirt တွေကတစ်ထည်ကို American dollar $55. ခေါင်းဆောင်အနွှေးတွေကတော့တစ်ထည် $120 ကျောင်းပါတယ်။ပိုစတာကတစ်ချက်ဒေါ်လာ18ဒေါ်လာဖြစ်ပါတယ်။သူတို့ပစ္စည်းတွေရောင်းချတဲ့ HYP အမေရိကရဲ့ကုန်ပစ္စည်းလိုင်စင်နဲ့ပစ္စည်းပြန်ပြူရေးတာဝန်ခံ John Lee ကတော့ဒီဆိုင်လေးကပြည်သက်တွေတဲ့ BTS ရဲ့အချစ်ကိုပြတာတာဖြစ်တယ်လို့ဆိုပါတယ်
။ The purpose of this pop-up shop is to reconnect with the fans, the greatest fans in the world, to celebrate the new album.to say thank you really
ဒီနေရာလေးက BTS သူရဲ့ပရိသတ်နဲ့ပြန်ပြီးတော့အဆက်အသွယ်ပြုတဲ့နေရာပါကမ္ဘာပေါ်မှာဒီ BTS ပရိသတ်တွေကချစ်စရာအကောင်းဆုံးပါအခုတေးတက်ပြားတဲ့ tracking မှာဒီပရိသတ်တွေကိုသူတို့ကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့သူတို့ရဲ့ပစ္စည်းအမှတ်တရလေးတွေကိုတမင်တကာရောင်းချပေးကြပါလို့ဆိုပါတယ်
We
BTS ဖွဲ့က proof သက်သေဆိုတဲ့ data ပြအစ်ကိုဇွန်လ10ရက်နေ့မှာထုတ်လိုက်ပြီးတော့ဒီလကလည်းသူတို့အဖွဲ့ဆပြီးတော့ပြည်သက်ရှိမှထွက်လာခဲ့တဲ့ကိုနှစ်မြောက်လည်းဖြစ်ပါတယ် data ပြတဲ့ခေါင်းစည်းတစ်ချင် yet to come the most beautiful moment လာဖို့ရှိတဲ့အလှပဆုံးအချိန်ဆိုတဲ့တစ်ချင်က YouTube စာမျက်နှာမှာမွန်လွဲတနားရီမှာစပြီးတော့တင်လိုက်ခတဲ့ကချက်ချင်းနောက်တနားရီခွဲအတွင်းမွန်လွဲတနားရီခွဲအချိန်မှာတော့ကမ္ဘာဆင်ချင်းချိုးပြီးတော့ကြည့်ရှုသူပေါင်း9တန်းကျော်သွားပါတယ်။3နာရီအကြာမှာကြည့်ရှုသူစုစုပေါင်း14တန်းရှိသွားခဲ့တာပါ။အဖွဲ့ဝင်9ဦးပါတဲ့ BTS ဖွဲ့က American Guitar ဆုချီးမြင့်ပွဲမှာနှစ်တစ်နှစ်အတွင်းအကောင်းဆုံးအနုပညာရှင်ဆုရရှိတဲ့ပထမဆုံးအာရှအဖွဲ့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဘက်ကလည်းသူတို့ American သမ္မတ Joe Biden နဲ့အင်ဂျီရောမှာတွေ့ဆုံခဲ့ပြီးတော့ American ပြည်ထောင်စုမှာအာရှအနယ်ဘွားတွေကိုပြစ်မှတ်ထားကျူးလွန်တဲ့ပြစ်မှုတွေတားဆီးရေးတွေဆွေးနွေးခဲ့ကြပါတယ်။BTS အဖွဲ့ကဇွန်လ13ရက်နေ့2013ခုနှစ်မှာစပီပိအသက်ရှိမှောင်ထွက်လာပြီးကြတဲ့ကတကွာလုံးကို K-pop ဂီတာအရှိန်ဟုန်နဲ့ပြန့်နှံ့စေသလိုလူငယ်တွေကိုစွန့်ရင်မြင့်တင်ပေးတဲ့တချင်းစာသားတွေလူမှုကွန်ရက်ကြိုးပမ်းမှုတွေနဲ့ပို့ပြီးတော့အရှိန်ကောင်းနေတာဖြစ်ပါတယ
်Party like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မယေသနာကျော်စီစဉ်တင်ဆက်တဲ့တတ်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုမကြခင်မှာအစီအစဉ်၏အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်းတလှည့်ပြောပြပေးပါရှင
်ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကလေးကုလသမဂ္ဂထွေထွေညီလာခံရဲ့အလွတ်သဘောတွေ့ဆုံဆွေးနွေးပွဲမှာမြမအရင်းနဲ့ပတ်သက်လို့အခုအတန်လွင့်ချိန်စောစောပိုင်းကဆွေးနွေးခဲ့ပြီးအခုအချိန်မှာတော့ဥကျော်မိုးထွန်းကဆွေးနွေးနေပါတယ်နိုလင်းဟေဇာစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လို့သိကြတဲ့အာရှကာကွယ်ညီလာခံမှာဂျော်လ7ရက်နေ့စနေနေ့ကပြုလုပ်ခဲ့တဲ့မြမအရေးဖြည့်ရှင်းနိုင်မဲ့နီလာရှာဖွေရေးဆိုတဲ့ခေါင်းစဉ်အောက်မှာတင်ပြဆွေးနွေးခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းအကြက်တဲတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံအခြေအနေဟာဒေသတွင်းကိုပါရိုက်ခိုက်မဲ့အန္တရာယ်ရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြည့်ရှင်းကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်။68မျိုးဆက်ကောင်းဆောင်ကိုဂျင်မီနဲ့ NLD ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်မဟောင်းကိုဖြိုးစရာတော်အပါအဝင်၄ဦးကိုနောက်ဆုံးဆင့်တရားအတည်ပြုထားတာနဲ့ပတ်သက်လို့အာဆီယံအလက်ကျဥက္ကဋ္ဌစီရှင်းလင်းချက်ပေးပို့လိုက်တဲ့အကြောင်းမြန်မာစစ်ကောင်စီက VOA ကိုပြောပါတယ်ဥပဒေအရပဲဆောင်ရွက်ပါမယ်လို့စစ်ကောင်စီကဆိုပါတယ်အတိုက်ခံတွေကိုတရားစီရင်ဖို့ပြင်ဆင်နေတာကိုပြန်လည်စဉ်းစားဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတောင်းဆိုခဲ့တာဖြစ်ပါတယ်နိုင်တော့နိုင်ငံတော်အတိုင်းအမြင်ကဒေါအောင်ဆန်းစုကြည်နဲ့တပ်ပရဦးမြင့်တို့ကိုဆွဲဆိုထားတဲ့အာဂရိလိုက်စားမှုတွေကလည်းကရဟရင်ငါးရန်တာဝယ်ယူတာတက်ဆိုင်တဲ့အမှုကိုဒီကနေ့နေပြည်တော်အထူးတရားရုံးမှာစစ်ဆေးခဲ့ပြီးဒေါအောင်ဆန်းစုကြည်ကဦးဝင်းမြင့်မှာကြားမကြီးကောင်းမွန်ကြတယ်လို့သိရှိရပါတယ်ဒေါအောင်ဆန်းစုကြည်ကပြည်သူတွေကိုနေ့စဉ်မြစ်တာပို့သနေပြီးပြည်သူတွေတဦးနဲ့တဦးဖေးမှကူညီလောက်ကင်ကြဖို့တိုက်တွန်းလိုက်တဲ့အကြောင်းတရားရုံးနဲ့နီးစပ်သူတွေကပြောကြပါတယ်
ဂျွန်လ13ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမွန်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.